Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ20ရက်အင်္ဂါနေ့ညပိုင်း 9:20 NIT အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှင်္ဂလာပါဒီကနေ့ညပိုင်းစီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဂျာမနီနိုင်ငံဘာလင်မြို့ကခရစ်စမတ်ဇေးတခုမှာလူစနစ်ယောက်ထက်မနည်းသေဆုံးခဲ့တဲ့ထရက်ကာတိုက်မှုဟာအကြမ်းဖက်လုပ်ရဖြစ်တဲ့အကြောင်းပြည်ထောင်ဝန်ကြီးကပြောလိုက်ပါတယ်တူကီနိုင်ငံမှာရုရှားတံတမကြီးလုံခြံခံရတဲ့ကိစ္စကြောင့်နိုင်ငံဆက်ဆံရေးထိခိုက်မှာမဟုတ်ဘူးလို့ရုရှားနဲ့တူကီသမ္မတတွေကပြောပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တငီထိုင်းနဲ့သူညင်ညာပေးမှာပါ
ကောင်းပါပါရှင်မြန်မာနိုင်ငံငင်းချမ်းရဲ့လုပ်ငန်းစဉ်အတွက်ရန်ပုံငွေဆိုင်ရာပေါင်းစပ်ညီနိုင်ရေးအဖွဲ့ကိုတောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်ဖွဲ့စည်းလိုက်ပါပြီ
ငင်းချမ်းရဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေကဦးစားပေးစနစ်ပေါ့ဘယ်ကန္တာကိုပို့ဦးစားပေးပြီးတော့ပံ့ပိုးတင်တယ်ဆိုတဲ့ဟာပေါ့နည်းနည်းလေး approval လုပ်ပေးတဲ့အဆင့်ပါပဲ
ပအိုးအမျိုးသားလူမျိုးရေးအဖွဲ့ဦးဆောင်နာယကဥခွန်အုပ်ကပြောသွားတာပါရှင်ပြည်စုံကတော့မကြခင်ကြားမှာပါဒါအပြင်ပုံမှန်သွာလာခင်တွေပိတ်ပင်ထားစေအကျန်းဖက်ပဋိပက္ခဖြစ်ပွားခဲ့ရာရခိုင်ပြည်နယ်ထက်ကိုမြန်မာအစိုးရကဒီကနေ့ပထမဆုံးအကြိမ်ပြည်ရင်းပြည်ပသတင်းထောက်ချုပ်ကိုဝေရောက်ခွင့်ပြုခဲ့တဲ့တဲ့ရင်မုံရွာမြို့အခြေစိုက်တရင်ထောက်ကိုစိုးမိုးထွန်းအသက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့မတင်ငါလူနှစ်ယောက်ကိုခေါ်ယူစစ်ဆေးနေတဲ့တဲ့ရင်နဲ့ Christmas အကျိုးသချင်းလက်ဆောင်ကိုလည်းကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့ American နိုင်ငံရင်းနဲ့တရရဲ့လေးလိုင်းရှင်နေခန်းကိုတင်ဆက်သွားမှာပါခုရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုကိုအောင်လွင်ဦးနဲ့အမတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်။ဂျာမနီနိုင်ငံဘာလင်မြို့မှာမနေ့တုန်းကထရက်ကားတိုက်မှုဟာရေရွချက်ရှိရှိနဲ့တိုက်ခတ်မှုဖြစ်တယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့ဂျာမန်ပြည်ရေးဝန်ကြီးသောမတ်စတာမာဇီရာကပြောဆိုလိုက်ပါတယ်။ဂျာမနီနိုင်ငံမှာခေါ်လုံခွင့်ရဖို့ရှောက်ထားမှုတဲ့ပါကစ္စတန်နိုင်ငံသားတူဖြစ်အာနာမိုင်းနေပြောဆိုထားတဲ့ကောင်းမောင်းသူဟာလူတွေအပြည့်နဲ့စီကားနေတဲ့ခရစ်စမတ်ဇီးရဲကိုခိုးဝင်လာတဲ့ထရက်ကာတစ်စင်းနဲ့တမင်သက်သက်ဝင်တိုက်ရာကလူ12ယောက်သေဆုံးပြီး50နီးပါးဒဏ်ရာရခဲ့တာပါ။တိုက်ခိုက်မှုပြီးထွက်ပြေးသွားတဲ့ကားသမားကိုတော့ရဲတပ်ဖွဲ့က2ကီလိုမီတာလောက်အကွာမှာဖမ်းဆီးမိခဲ့ပါတယ်။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကတော့ထရက်ကာတိုက်မှုဟာအကြမ်းဖက်လုပ်ရဲ့အဖြစ်အာနာမိုင်းနေယုံကြည်ထားပြီးတိုက်ခိုက်မှုကျူးလွန်သူဟာခေါ်လုံခွင့်နဲ့အကာအွယ်ရဖို့ကြိုးစားသူတူဖြစ်တယ်ဆိုရင်ဂျာမနီနိုင်ငံသားအလုံးတွေပို့ပြီးခံရခက်စေလိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်။
Dies wäre besonders widerwärtig gegenüber den vielen, vielen Deutschen, die tagtäglich in der Flüchtlingshilfe engagiert sind.
သူတို့ပြင်ဒုက္ခသည်တွေအတွက်နေမားညံမှာတက်တက်ကြွကြွကူညီနေတဲ့ဂျာမန်နိုင်ငံသားတွေကာဝယ်ဆောက်ရှောက်မှုတွေအမှန်တကယ်လိုအပ်နေသူတွေနဲ့ဂျာမနီနိုင်ငံမှာနေသားတကျဖြစ်ဖို့ကြိုးစားနေသူတွေအတွက်ဆက်ဆုပ်စရာလိုရဖြစ်ကြောင်းပြောဆိုခဲ့တာပါတက်ခိုက်မှုပြီးကြုံခဲ့ရပြီးတဲ့နောက်ဘာလင်မြို့တော်မှာလူကြုံရေးတိုးမြင့်မှုနဲ့တက်ခိုက်မှုတွင်ထိခိုက်သေဆုံးသူတွေကိုဂုဏ်ပြုတဲ့အနေနဲ့ခရစ်စမတ်ဇီးကိုတနေ့တာပိတ်ထားဖို့လဲစီစဉ်သူတွေကိုမြို့တော်ဝင်ရှိသူတွေတိုက်တွန်းထားပါတယ်American သမ္မတအင်ပီရိုကလည်းအကြမ်းဖက်တိုက်ခိုက်မှုဖြစ်နိုင်တဲ့ဒီဖြစ်ပျက်အတွက်ဝန်ထမ်းကြောင့်ကြီးညာချက်ထုတ်ပြန်ခဲ့တာပါ။အစောပိုင်းမှာလည်းဥရောပတစ်လောမှာရှိတဲ့ဈေးတွေအများပြည်သူသွားလာတဲ့နေရာတွေမှာသတိနဲ့သွားလာကြဖို့ American နိုင်ငံရဲ့ဝန်ကြီးဌာနကသတိပေးထားတာပါ။အားလိုက်ရဲ့ကာလနဲ့တခြားဆက်ဆက်တဲ့အခမ်းအနားတွေကိုအစိုးရဝါရီအာရုံစိုက်နေတယ်လို့လည်းနိုင်ငံရဲ့ဝန်ကြီးဌာနရဲ့ခီးသွွားသတိပေးချက်မှာနှိုးဆော်ထားပါတယ်။
တူရကီနိုင်ငံဆိုင်ရာရုရှားတံတမကြီးလှုပ်ကြံခံရမှုကြောင့်တူရကီနဲ့ရုရှားနိုင်ငံဆက်ဆံရေးကိုအထူးခိုင်မခံဖို့နိုင်ငံကောင်းဆောင်တွေသဘောတူလိုက်ပါတယ်။ရုရှားနဲ့ပူးပေါင်းဆောင်ရွက်မှုကိုတိုးချက်ဖို့အထူးသဖြင့်ဆီးရီးယားအရေးမှာပူးပေါင်းဆောင်ရွက်မှုအပေါ်အခုတိုက်ခိုက်မှုကြောင့်ထိခိုက်မှုမရှိဖို့အတွက်ကျွန်တော်တို့နဲ့မစ္စတာပူတင်ကြားမှာသဘောတူကြပါတယ်လို့တူရကီသမ္မတအာရိုဂန်ကအစ္စတန်ဘူးမြို့မှာပြောဆိုခဲ့တယ်လို့ပြင်သစ်သတင်းဌာန AFP ကဖော်ပြပါတယ်။ခေါင်းဆောင်တို့တနင်္လာနေ့နှောင်းပိုင်းမှာတယ်လီဖုန်းနဲ့ဆွေးနွေးပြီးတဲ့နောက်အခုလိုပြောဆိုခဲ့တာလို့လည်းသတင်းကဖော်ပြပါတယ်။ Syria ရဲ့ Russia ရဲ့ပါဝင်ပတ်သက်မှုကိုစန့်ကျင်ပုံရတဲ့ Turkey ရဲဝန်ထမ်းတို့က Russia တပ်မတ်ကြီးကိုပစ်ခတ်ခဲ့တာကြောင့်တည်ဆုံခဲ့ရတာဖြစ်ပါတယ်။ဒီကနေ့အင်ကာနေ့မှာတော့ Russia နိုင်ငံ Moscow ကတပ်မတ်ကြီးရဲ့ဓာတ်ပုံရှင်မှာ Turkey နဲ့ Russia နိုင်ငံသားရေးဝန်ကြီးတွေပန်းစည်းတွေချခဲ့ပါတယ်။အခုဆုံးရှုံးရမှုအတွက်ရုရှားအစိုးရရုရှားပြည်သူတွေနဲ့အတူတူရကီပြည်သူတွေကလည်းထပ်တူခံစားရပါတဲ့အကြောင်းတူရကီနိုင်ငံခြားရေးဝန်ကြီးမာဗော့ကာဘူဆိုဂလူကပြောဆိုခဲ့ပါတယ်။တူရကီနိုင်ငံခြားရေးဝန်ကြီးကဆီးရီးယားရေးဆွေးနွေးဖို့အတွက်အီရန်နိုင်ငံခြားရေးဝန်ကြီးနဲ့အတူရုရှားနိုင်ငံမော်စကိုကိုရောက်ရှိနေတာဖြစ်ပါတယ်။ဆီးရီးယားအစိုးရနဲ့အတိုက်ခံတို့ကြားသဘောတူညီချက်ရရှိရေးအတွက်သုံးနိုင်ငံနိုင်ငံခြားရေးဝန်ကြီးတွေဂျာဝင်ဆောင်ရွက်ပေးဖို့သဘောတူခဲ့တယ်လို့လည်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကဒီကနေ့ဆွေးနွေးပွဲအပြီးမှာပြောပါရယ်။သ တမ်မကြီးကိုပြစ်ခတ်ခဲ့တဲ့တနတ်သမားကအလက်ပိုကိုမမေ့နဲ့စီးရီးယားကိုမမေ့နဲ့ငါတို့မြန်မာဘေးကင်းလုံခြုံမှုမရှိသမျှခမည်းတော်လည်းဘေးကင်းလုံခြုံမှုရှိမှာမဟုတ်ဘူးလို့ပြောဆိုခဲ့တဲ့အကြောင်းမျက်မြင်တွေ့ခဲ့သူတို့က VOA ကိုပြောပါတယ
်စီးရီးယားနိုင်ငံအလက်ပိုမျိုးကသဘုံလေးထင်းချောင်းနယ်မြေမှာကြံနေသေးတဲ့သူတွေအနေနဲ့အမြန်ဆုံးထွက်ခွာကြဖို့နဲ့မကြာခင်မှာအစိုးရတပ်တွေဝင်လာတော့မှာဖြစ်တဲ့အကြောင်းလေဗနွန်စစ်သွေးကြွအဖွဲ့ Hezbollah ကဒီကနေ့ပဲသတိပေးလိုက်ပါတယ် Hezbollah အဖွဲ့က6နှစ်နီးပါးကြာပြည်ရင်းစစ်အတွင်းစီးရီးယားသမ္မတဘရှာအာဆတ်အစိုးရတပ်တွေဘက်ကကူညီတိုက်ခိုက်ပေးနေတာဖြစ်ပါတယ်သမ္မတအာဆတ်အစိုးရကိုဖြုတ်ချဖို့ရည်ရွယ်တဲ့မဟာဗျူဟာတစ်စိတ်တစ်ပိုင်းဖြစ်အတိုက်ခံလက်နက်ကင်တွေက2012ခုနှစ်မှာတင်ပိုက်ထားခဲ့တဲ့အလက်ပုံမျိုးအစီပိုင်းမှာလူရည်အတွက်ဘလောက်ကြံနေသေးသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးစီးရီးယားတပ်ဖွဲ့တွေနဲ့မဟာမိတ်ရုရှားတို့ကလေကြောင်းထုတ်စစ်တွေနဲ့အကြီးအကျယ်တိုက်ခိုက်ခဲ့တယ်လို့ရုရှားတပ်တွေရဲ့အကူအညီနဲ့စီးရီးယားစစ်တပ်ဖွဲ့တွေမြို့ကိုသိမ်းပိုက်ဖို့ကြိုးစားလာရမှာစတင်မာလာကဆက်လို့အတိုက်ခံလက်နက်ကင်အင်အားစုတွေရဲ့ထိတ်ချုပ်နိုင်စွမ်းလဲရော့ချလာခဲ့တာပါနိုင်ငံတကာချစ်ချင်းဤဖွဲ့ ICRC နဲ့စီးရီးယားလာကျန်းဤဖွဲ့တွေဟာကြာသာပင်းတွေကဆက်လို့အလက်ပုံမြို့အစီပိုင်းကနေလူပေါင်း2000ခွဲလောက်ကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့တဲ့အကြောင်းလဲ ICRC ရဲ့ရှေ့လေပိုင်းဒေသဆိုင်ရာအကြီးအကဲရောဘတ်မာတီနီကပြောဆိုထားပါတယ်အလက်ပုံမြို့မှာဘေးလွတ်ရာပြောင်းရွှေ့အစီအစဉ်ကိုစောင့်ကြည့်ဖို့ကုလသမဂ္ဂအကဲခတ်ဖွဲ့တွေထားရှိရေးအစီအစဉ်ကိုတော့လွန်ကျွေးကောင်စီကတင်းလာနေမှာပဲတခဲနဲ့ဆုံးဖြတ်ချက်ချခဲ့တာပါအလပုံမျိုးမှာလနဲ့ချီကျုံနေရတဲ့တည်ချေမှုတွေရောပါရေးအနောက်နိုင်ငံတွေရဲ့ကျိုးပန်းမှုတွေကိုတော့အစိုးရမှစီးရီးယားဆိုရရဲ့မဟာမိတ်ရုရှားနဲ့တရုတ်နိုင်ငံတို့ကဗီဒီယိုအနာတုံးပြီးတတလဲလဲပယ်ချခဲ့ပေမဲ့ပြည်ထောင်စုကတင်သွင်းခဲ့တဲ့ဒီဆုံးဖြတ်ချက်ကိုတော့နောက်ဆုံးမှအတည်ပြုနိုင်ခဲ့တာလည်းဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုရဲ့45ဆင့်မြောက်သမ္မတအဖြစ် Republican Donald Trump ကိုမနစ်တင်းတင်းလာနေတော့ကတရားဝင်ရွေးကောက်လိုက်ပြီးဖြစ်ပါတယ်သမရရွေးကောက်ပွဲကိုစလဲအဖွဲ့တွင်လိုအပ်တဲ့မဲရည်အတွက်ကိုပြည့်မိခဲ့တာကြောင့်အခုလိုအတည်ပြုလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပြည်내50နဲ့ DC မြို့တော်တို့ကသမရရွေးချယ်ရေးအဖွဲ့ဝင်တွေမနေ့တုန်းကသက်ဆိုင်ရာပြည်내မြို့တော်တွေမှာမဲထည့်ခဲ့ကြပြီးခံမှန်းထားတဲ့အတိုင်း Mr. Trump ကသမရ၄နှစ်သက်တမ်းအတွက်အနိုင်ရဖို့လိုအပ်တဲ့ထောက်ခံမဲ280ကျော်ရရှိခဲ့တာပါ။ Democrat ကိုစလဲ Hillary Clinton ရဲ့အမေရိကန်ထောက်ခံသူတွေကတော့ Mrs. Clinton ကမဲဆန္ဒရှင် 2.6 တန်းရဲ့ထောက်ခံမှုပို့ပြီးတော့ရခဲ့တယ်လို့ထောက်ပြပြောဆိုကြပြီး Mr. Trump ကိုမဲထည့်ဖို့ဂရိပြုထားတဲ့သမ္မတရွေးချယ်ရေးကိုယ်စားလှယ်တွေ Mr. Trump ကိုမဲမထည့်ကြဖို့တောင်းဆိုကြပါတယ်။ Mr. Trump ကိုမဲမထည့်ကြဖို့နောက်ဆုံးစ조사မှုအနေနဲ့ပြည်내မျိုးတော်တွေမှာလည်းဆန္ဒပြခဲ့ကြပါတယ်။ဒါပေမဲ့ပြည်내တစ်ခုချင်းစီအလိုက်ထွက်ပေါ်လာတဲ့မဲတွေအရတော့ Donald Trump ကိုမဲထည့်ဖို့ဂရိပြုထားတဲ့သမ္မတရွေးချယ်ရေးကိုယ်စားလှယ်အဖွဲ့ဝင်တွေကသူ့ကိုပဲအခိုင်အမာမဲထည့်ခဲ့ကြပါတယ်။ Texas ပြည်내မဲရလဒ်တွေထွက်လာပြီးသမ္မတရွေးကောက်ပွဲအနိုင်ရဖို့လိုအပ်တဲ့ထောက်ခံမဲ280ကျော်ရရှိချိန်မှာတော့ရွေးကောက်ခံသမ္မတ Trump ကသူ့ကိုအမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်တခဲနဲ့ရွေးချယ်ခဲ့ကြတဲ့အမေရိကန်ပြည်သူတွေကိုကျေးဇူးတင်ရှိပါကြောင်းကြေညာချက်ထုတ်ခဲ့ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်းကနိုင်ငံတကာရေပိုင်နက်မှပြီးခဲ့တဲ့သတင်းပတ်ထက်တရုတ်နိုင်ငံကသိမ်းဆည်းထားတဲ့ရင်းငုတ် drone ယာဉ်ကိုတရုတ်နိုင်ငံကပြန်လည်လွှတ်ပြောင်းပေးရလိုက်ပါတယ်။စားတပ်ပအဝင်နှုန်းနဲ့အပူချိန်ပြောင်းလဲကိုတိုင်တာနေစဉ်တရုတ်နိုင်ငံကသိမ်းဆည်းထားတဲ့နေရာမှာပဲရေရင်ကိုပြန်ပေးခဲ့တာလို့လည်းအမေရိကန်ပင်လယ်ကွန်စစ်ဌာနချုပ်ပြောခွင့်ရသူပီတာကော့ကပြောဆိုခဲ့တာပါ။အခုဖြစ်ဖြစ်ဟာနိုင်ငံတကာဥပဒေနဲ့ရောရေတက်တခုနဲ့တခုကြားလိုက်နိုင်ရမယ်စံနေနဲ့ပါကန့်ညီမှုမရှိခဲ့ဘူးလို့လည်းပင်တခုပြောခွင့်ရကကြီးညာချက်မှာပြောဆိုခဲ့ပါတယ်။ဒါကိုလည်းသက်ဆိုင်ရာတန်တမာရေးစီးရေးနီးလန်းတွေနဲ့တရုတ်နိုင်ငံကိုအတိပေးထားလို့နိုင်ငံတကာမှာလိုက်နိုင်ရမယ်ကျင့်ဝတ်တွေကိုစောင့်သိမှုနဲ့အမေရိကန်ပြည်ထောင်စုကဥပဒေနဲ့ညီစောင့်နေတဲ့ကိစ္စတွေကိုဟန်တားဖို့ကြိုးပမ်းတဲ့လုပ်ရမျိုးတွေကိုနောက်ထပ်မလုပ်ဖို့လဲတရုတ်အာဏာပိုင်တွေကိုတောင်းဆိုခဲ့တယ်လို့ပြောပါတယ်။တရုတ်ကဝန်ကြီးဌာနကတော့နှစ်နိုင်ငံကြားရင်းနှီးနှီးတိုင်ပင်ညှိနှိုင်းပြီးရင်းရင်းကိုချက်ချင်းမမောနဲ့ပြန်လည်လွှတ်ပြောင်းပေးခဲ့တဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့တာပါတရုတ်နိုင်ငံကံယူရန်ရည်ပြင်းမှာအမေရိကန်ကအနီးကပ်ထောက်လှမ်းရေးလုပ်ငန်းတွေပုံမှန်လိုလိုလှုပ်ဆောင်လေးရှိပြီးတရုတ်နိုင်ငံအနေနဲ့ဒီလိုရက်တွေကိုအပြင်းထန်ဆန့်ကျင်ကြောင်းလဲတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်းကနောက်ပိုင်းမှာပြောဆိုခဲ့ပါတယ်ဆော်ဝီမန်တို့ကတော့တရုတ်ရည်တပ်တင်မော်ဒစင်းဟာပင်လယ်ပြင်မှာဗမာမသိတဲ့ပစ္စည်းတစ်ခုတွေ့ရှိခဲ့တာကြောင့်ရေကြောင်းဆန်ရဘေးအန္တရာယ်ကရှိရေးအတွက်စေယူခဲ့တဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားတာဖြစ်ပါတယ်
ထိုင်းနိုင်ငံရဲ့ကွန်ပျူတာရာဇဝတ်မှုဆိုင်ရာဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းလိုက်တာဟာဆိုရင်ဒေတာရင်းမှာလွတ်လပ်စွာထုတ်ဖော်ပြောဆို권မှာဥဆောင်သူအဖြစ်ရပ်တည်နေတဲ့ထိုင်းနိုင်ငံရဲ့ဂုဏ်သိက္ခာရုပ်ရော့သွားစေတဲ့လောက်ရအဖြစ်မီဒီယာရေးတက်ကြွလှုပ်ရှားသူတွေကရှုတ်ချလိုက်ပါတယ်။2008ခုနှစ်ကွန်ပျူတာရာဇဝတ်မှုဆိုင်ရာအဥပဒေပြင်ဆင်ချက်တွေကိုစစ်တပ်ထောက်ခံပေးထားတဲ့အမျိုးသားဥပဒေပြုလွှတ်တော်ကပြီးခဲ့တဲ့သတင်းပတ်ကအတည်ပြုခဲ့တာဖြစ်ပါတယ်။ဒီပြင်ဆင်ချက်တွေက digital စီးပွားရေးအတိုင်းအဝိုင်းကိုရွေရာဖြစ်ပြီးလူမှုကွန်ရက်နဲ့ digital media တို့မှာပြည်သူတွေရဲ့အခွင့်အရေးတွေချိုးဖောက်ခံရမှုကနေကာကွယ်ပေးထားတယ်လို့ထိုင်းဆိုရတာဝန်ရှိသူတို့ကပြောပါတယ်။အမျိုးသားလုံခြုံရေးအသေးဖြတ်မှုနဲ့ online ပေါ်ကမတမာမှုတွေနဲ့ဆက်ဆက်တဲ့မှုတွေအတွက်ထောင်နှံ၅နှစ်နဲ့အတူကြီးလေးတဲ့ငွေဒဏ်နဲ့ထောင်နှံတွေကိုအခုပြင်ဆင်ချက်မှာထည့်သွင်းထားပါတယ်။ဒီဥပဒေပြုမှုအပေါ်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပြီးအစိုးရ website တွေလည်းစိုက်ဘာတိုက်ခိုက်မှုတွေရှိလာခဲ့ပါတယ်။
မလေးရှားလေရောင်းလိုင်းက2014ခုနှစ်မှာပျောက်ဆုံးသွားတဲ့လေယာဉ်ဟာလက်တလောရှာဖွေနေတဲ့အိန္ဒိယသမုဒ္ဒရာထဲမှာမရှိနိုင်ဘူးလို့အခိုင်အမာယုံကြည်ရတဲ့အကြောင်းလေယာဉ်ပြတ်ရှာဖွေနေတဲ့စုံစမ်းစစ်ဆေးသူတွေဒီကနေ့ပဲပြောဆိုလိုက်ပါတယ်။ပျောက်ဆုံးလေယာဉ်ရှာဖွေရေးအတွက်ဒေါ်လာတန်ပေါင်း150လောက်အကုန်ကျခံပြီးစတူရန်ကီလိုမီတာ32,000လောက်ရှိတဲ့ပင်လယ်ပြင်မှာရှာဖွေခဲ့ပေမဲ့လေယာဉ်ပြတ်တက်လွန်စားကိုတော့မတွေ့ခဲ့ပါဘူး။ပျောက်ဆုံးလေယာဉ်ကဖြစ်နိုင်တဲ့အပျက်စီးအပိုင်းစာ20လောက်ကတော့အိန္ဒိယသမုဒ္ဒရာအနောက်ပိုင်းကမ်းခြေတွေကိုမျောပါလာခဲ့ကြပါတယ်။ကျူရူကရရှိတဲ့အချက်လက်တွေလေရင်ပျက်စီးအပိုင်းအစတွေမျောပါလာတဲ့ပုံစံတွေကိုလေ့လာဆန်းစစ်ချက်တွေအရအရင်ကရှာခဲ့တဲ့နေရာရဲ့မြောက်ဘက်မှာလေရင်ပျက်ရှိနေနိုင်တယ်လို့လဲစုံစမ်းစစ်ဆေးမှုတွေကိုဦးဆောင်နေတဲ့ဩစတြေးလျတည်ယူပို့ဆောင်မှုဘေးကင်းလုံခြုံရေးဌာနရဲ့အစီရင်ခံစာကဖော်ပြထားတာပါ။ကီလိုမီတာ2000ခွဲလောက်ရှိတဲ့နယ်နိမိတ်မှာရှာဖွေပြီးရင်တော့လေရင်ပျက်ရှိနေနိုင်တဲ့နေရာဖြစ်နေနောက်ထပ်ရှာရနေရာတိတ်ကျန်တော့မှမဟုတ်ဘူးဆိုပြီးတော့လည်းပြောဆိုထားပါတယ်။လက်ရှိရှာဖွေအစီအစဉ်တွေကတော့ရှေ့လာထဲမှာပဲအဆုံးသတ်တော့မှာလည်းဖြစ်ပါတယ်
။2016ခုနှစ်အတွင်းကဘာတလွားကသတင်းသမား48ဦးတပ်ဖြတ်ခံခဲ့ရတယ်လို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကဖော်ပြပါတယ်။ဒီနှစ်အတွင်းသတင်းသမားတွေတပ်ဖြတ်ခံရမှုကပြီးခဲ့တဲ့2015ခုနှစ်နဲ့နှိုင်းယှဉ်တော့ကျဆင်းသွားတယ်လို့လည်း CPJ ကပြောပါတယ်။ဒီနှစ်အစောပိုင်းမှာပဲ Voice of America American အသံရဲ့သတင်းထောက်တဦးအသက်ခံခဲ့ရပါတယ်။ရှီမင်းနိုင်ငံတွင်စစ်ပွဲတွေကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာတက်ရောက်မှုသတင်းတွေကို VOA ကိုသတင်းပို့နေတဲ့အလွတ်သတင်းတောက် El Miget Mojali ဟာသတင်းတာဝန်ထမ်းဆောင်နေခြင်းအတွင်ဆော်ဒီအာရေဗျဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုအတွင်တည်ဆုံခဲ့ရပါတယ်။ဒီနှစ်အတွင်တည်ဆုံခဲ့ရတဲ့သတင်းတောက်တွေမှာတော့မြန်မာနိုင်ငံကသတင်းတောက်တဦးလည်းပါပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ12ရက်နေ့ကမုံရွာအခြေစိုက် 11 သတင်းစာတိုက်ရဲ့သတင်းတောက်ကိုစိုးမိုးထွန်းတပ်ဖြတ်ခံရတာဖြစ်ပါတယ်။
အင်္ဂါနေ့ညဖက်ထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်လွင်ဦးနဲ့မတင်ငီထိုက်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆက်မှတွေနဲ့ဆက်သွယ်မေးမြန်းခန်းတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ရှင်မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ရမုံငွေဆိုင်ရာပေါင်းဆက်ညီနိုင်ရေးအဖွဲ့ကိုတောအောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်ဆောင်ရွက်ပြီးအစိုးရလွှတ်တော်တက်တဲ့တိုင်းရင်းသားကိုယ်စားလှယ်တွေနဲ့ဖွဲ့စည်းလိုက်ပါတယ်။တိုင်းရင်းသားကိုယ်စားလှယ်တွေထဲမှာတော့ NCA လက်မှတ်ထိုးတဲ့အဖွဲ့တွေတမကလက်မှတ်မထိုးရသေးတဲ့အဖွဲ့တချို့လည်းပါဝင်ကြမှာပါ။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်နိုင်ငံတကာကပေးလာတဲ့အကူအညီတွေကိုထိန်းချုပ်ဖို့မဟုတ်ဘဲမမှန်ကန်ကန်မျက်မျက်တတဖြစ်ရေးကြီးကြပ်ပေးဖို့ရာဖြစ်တယ်လို့ဖွဲ့စည်းရေးဆွေးနွေးပွဲမှာပါဝင်တဲ့ပို့အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ PNLO ဦးဆောင်နိုင်ရကဥခွန်ဥက္ကာကပြောပါရယ်ကိုသားညုံကဥခွန်ဥက္ကာကိုဆက်သွယ်မေးမြန်းထားပါရယ်ရှင
်နိုင်ငံတကာကနေပြီးတော့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ထားတဲ့အကူအညီတွေရှိပါတယ်ဥပမာဆိုလို့ရှင်ဥရောပသမဂ္ဂလည်းရှိပါတယ်နောက်တခြားအဖွဲ့စည်းလည်းရှိတယ်အလှူငွေတွေအကုန်လုံးကဒီအဖွဲ့ကတဆင်ပဲဖြစ်ရမယ်ဆိုတဲ့သဘောလား
အဲ့ဒီလိုလည်းမဟုတ်သေးဘူးဗျငြိမ်းချမ်းရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေကဦးစားပေးစနစ်ပေါ့ဘယ်ကန္တာကိုပို့ဦးစားပေးပြီးတော့အပံပေါ်တဲ့နယ်ဆိုတဲ့ဟာပေါ့နည်းနည်းလေး approval လုပ်ပေးတဲ့အစ်စ်ပါပဲသုံးတဲ့လူနဲ့ပေးတဲ့လူနဲ့ပေါ့ဗျာသဘောတူရင်တော့ရပါတယ်သို့တော့ရတဲ့လူကပိုရမရတဲ့လူကမရမဖြစ်အောင်မျက်မျက်တတဖြစ်အောင်နည်းနည်းလေး oversight လုပ်ပေးတဲ့သဘောနဲ့ဖွဲ့တာဖြစ်ပါလား
မြန်မာနိုင်ငံညီငယ်လုပ်ငန်းစဉ်တွေအတွက်ဒီလိုမျိုးအလှူငွေတွေရမုံငွေတွေကူညီမယ်ဆိုလို့ရှိရင်ဒီဖွဲ့နဲ့တိုင်ပင်ရမယ်ဆိုတဲ့သဘောလား oversight ဆိုတာဘယ်လိုမျိုးလုပ်မှာလဲ
ဒီအဖွဲ့ကနေပြီးတော့အဖို့ပြုတဲ့ sector တွေရှိတာပေါ့ဟာဥပမာကျွန်တော်တို့ sector 4ခုဒီနေ့ဦးစားပေးမယ်ဆိုတော့သုံးပြလိုက်တယ်ဥပမာ NCA ceasefire နဲ့ peace implementation sector ပေါ့ဗျာအဲ့ဒါမျိုးပေါ့နောက်ပြီးတော့ကျွန်တော်တို့ development supporting for peace process ဆိုတဲ့ sector မျိုးနောက်ပြီးတော့ negotiation and dialogue sector ပေါ့ဗျာ နောက်ဆုံး NRPC sector ပေါ့အဲ့ဒီ sector တွေမှာကျုံးဝင်တဲ့အလုပ်ငန်းတွေဆိုရင် pollution တွေရဲ့ factory တွေအနေနဲ့ကိုက်တဲ့အ pollution တွေရပေးပေါ့
ဟုတ်ကဲ့
ကိုက်လို့ဆိုလည်းမပေးတော့ပေါ့ဒါ pollution ဘက်ကfinal decision တို့လက်ထက်မှာပါ
ဟုတ်ကဲ့တနည်းအားဖြင့်ဆိုရင်ညီညာရေးလုပ်ငန်းစဉ်တွေအတွက်လုပ်နေကြတဲ့ donor forum လိုမျိုးပေါ့ဒီအဖွဲ့ပါပါမယ်တခြားအလှူရှင်အဖွဲ့အစည်းတွေပါမယ်တည်တံ forum မျိုးရောလုပ်ဖို့ရှိပါလားအဲ့တော့
အမရှိပါဘူးအလှူရှင်တွေဘက်ကတော့တို့စုဖွဲ့ထားတဲ့ပုံစံအတိုင်းပဲတို့ရှိပါသေးပါဘူးဒါပေမဲ့အလှူရှင်တွေရဲ့အစုအဖွဲ့နဲ့တိုင်ပင်ပြီးတော့ဒီနှစ်ဖက်ပေါ့ဗျာဒီ body ဘက်ကလည်းဘယ် program တွေအရောဥစားပေးနေတယ်ဘယ်ဟာအရေးပေါ်ဖြစ်တယ်စသဖြင့်ပေါ့အကြံပြုပြီးတော့တင်ပြသလိုအလူရှင်တဲ့ဘက်ကလည်းဒီတို့ criteria နဲ့ကိုက်အောင်ညှိပြီးတော့ဒါအထောက်ပူပေးဖို့ပေါ့ဒီအပြန်လာညှိနိုင်တယ်ပြီးတော့လှုပ်သွားမဲ့သဘောပါအ
ဲ့တော့ဥခုံဥကာရဲ့အမြင်ကအခုလို့ဒီအဖွဲ့ဖွဲ့လိုက်ခြင်းအဖြစ်ညီငယ်လူငန်းစင်တွေအတွက်ဘယ်လောက်ထိထိရောက်နိုင်လဲဘာတွေများထူလာနိုင်လဲခင်ဗျအ
ော်တခုကတော့ကျွန်တော်တို့အခုဖွဲ့တဲ့ team က national body ဆိုတော့ကိုအရင်စဉ်းစားသလို tripartite တော့မဟုတ်တော့ဘူးပေါ့အရင်တော့ကျွန်တော်တို့လုပ်ခဲ့တဲ့နှစ်သုံးနှစ်လောက်ကတော့အလှူရှင်က1 partner အစိုးရ1 partner နဲ့တိုင်းသားတွေက1 partner ပေါ့3 partner ပုံစံကကျွန်တော်တို့ပြောင်းပြီးတော့အခုကျတော့တိုင်းသားတွေကအစိုးရရောအားလုံးပေါင်းပြီးတော့ body ဖွဲ့လိုက်တော့အဲ့ဒါ1 partner ပဲဖြစ်သွားတာပေါ့
သမရဦးသိစိတ်လက်ထက်တုန်းကဆိုလို့ရှိရင်ဒီ MPC တို့ဘာလို့ရှိတယ်တီးကြားနိုင်ငံကြားကအကူအညီတွေယူခဲ့တာမျိုးရှိတယ်အဲ့တော့ဒီငွေကြေးလက်ပတ်မှုတွေဒါရင်နဲ့ပတ်သက်လို့ရောပြန်လဲသုံးသပ်မှုမျိုးရောရှိပါလားခင်ဗျာဒီဖွဲ့က
အော်အဲ့ဒါတော့မရှိဘူးဗျဘာကြောင့်လဲဆိုတော့အဟောင်းတော့ကစင့်သုံးခဲ့တဲ့လုပ်ငန်းတွေနဲ့မူတွေ policy တွေကိုပြန်ပြီးတော့ gain တွေ့တာမရှိတော့ဘူးအခုအစိုးရသေးရဲ့ initiative နဲ့ပေါ့ဗျာစပြီးတော့ဖွဲ့တဲ့ national body ပေါ့နောက်ပြီးတော့ national ownership ဆိုတဲ့ idea နဲ့အချင်းကမှုမျိုးဖြစ်ပါတယ
်ဒိုနာဖွဲ့စည်းတွေလည်းတက်ရောက်တယ်ဆိုတော့မြန်မာနိုင်ငံညီငယ်လူငန်းစင်တွေအတွက်ဘလောက်ထိရမငွေသူတို့ထည့်ဝေမယ်ဆိုတဲ့ commitment တွေပါတယ်မျိုးပေးတာမျိုးရောရှိပါလား
ဒိုနာတွေကတော့ဒီကျွန်တော်တို့အလုပ်လုပ်မဲ့အဖွဲ့တွေရဲ့တင်ပြတဲ့ propose amount ပေါ့ဗျာ propose အလုပ်ငန်းနဲ့ propose amount ကိုသူတို့ကစီစစ်တာပေါ့သူတို့ကတော့ဒီ piece ဒီ commitment တော့ရှိတာပေါ့ဒီ piece process ကိုကူဖို့သို့တော့အဲ့ဒီလိုကူဖို့နေရာမှာဒီဘက်ကဒီ implementation လုပ်မဲ့အဖွဲ့တွေကလည်းပဲကိုလုပ်ချင်တဲ့ဒါနဲ့ amount နဲ့တင်ပြဖို့လိုတာပေါ့အဲ့ဒီတင်ပြတဲ့နေရာမှာ transparency ရှိရေးဆိုတာတော့ဘယ်သူကဘယ်လောက်တင်တယ်ဘယ်ကိစ္စလုပ်မယ်ဆိုတာတော့ဒီ body ကိုအပိတ်ပေးတဲ့သဘောမျိုးပါဗျာအဲ့ဒါပါပဲ
ဟုတ်ကဲ့ဦးခွန်ဥက္ကကြီးအခုလိုဖြေပေးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
PNL နိုင်ကဥခွန်အောက်ကကိုကိုသားညုံဆက်သွဲမြင်းများထားတာပါရှင်ခုတော့ရိခိုင်ပြည်နယ်ပဋိပက္ခဖြစ်ပြီးနောက်ပိုင်းအဲ့ဒီဒေသကိုသတင်းထောက်တွေပထမဆုံးတွားရောက်ခွင့်ရတဲ့အခြေအနေတင်ပြပါမယ်ရိခိုင်ပြည်နယ်မြောက်ပိုင်းမှာအော်တိုဘလ9ရက်နေ့ကလုံခြုံရေးစခန်း3ခုတက်ခတ်ခံရပြီးလုံခြုံရေးတပ်ဖွဲ့ဝင်တချို့တေဆုံခဲ့ရပြီးတဲ့နောက်ပုံမှန်တွားလာခွင့်နဲ့ပိတ်ပင်ထားတဲ့အကြမ်းဖက်ပဋိပက္ခဖြစ်ပွားရာဒေသတွေကိုမြန်မာအစိုးရကဒီကနေ့ပထမဆုံးအကြိမ်ပြည်ရင်းပြည်ပသတင်းထောက်တချို့ကိုဝင်ရောက်ခွင့်ပြုခဲ့ပါတယ်ဒီလိုဝင်ရောက်ခွင့်ရခဲ့သူတွေထဲကတဦးဖြစ်တဲ့ EPA သတင်းထောက်ကိုငင်းချန်းနိုင်ကိုမခင်ဖြူတွေကဆက်သွေးမြင်များထားပါရဲ့ရှင
်ရခိုင်ကိုတည်င်းထောက်တွေပထမအဆုံးချိန်ဝင်ဝင်ပြူတာဆိုတော့လေအခုကိုငင်းချန်းနိုင်တို့အဲ့ဒီမှာရောက်နေပြီပေါ့နော်ဘယ်တည်င်းထဏာတွေကဘယ်နေရာလောက်ကိုအခုပထမအဆုံးဝင်ခွင့်ပေးလိုက်တာပါလဲရှင
်ဘယ်တည်င်းထဏာတွေလဲဆိုတော့မီဇီမာပါတယ် Central News Bureau ဆိုတာကျွန်တော် Skynet ကပေါ့နော်အဲ့ဒါပါတယ်နောက် MITV ပါတယ်နောက်ခင်ကြီးတည်င်းပါမယ်နောက်ကျွန်တော် TV site Japan တည်င်းထဏာပါမယ်နောက်ပြီးတော့ကျိုးတို့ news ပါမယ်ပြီးကျွန်တော်ပါမယ်7 day ပါတယ
်ဟုတ်ကဲ့အဲ့တော့ပြည်တွင်းရောပြည်ပရောပါတာပေါ့နော
်ဟုတ်ကဲ့ဟုတ်ဟုတ
်ဟုတ်ကဲ့ဘယ်နှယောက်လောက်ရှိလဲရှင်73ယောက်လို့ကြားထားတယ်ဟုတ်ပါလား
73ယောက်ဟုတ်တယ်ဒါပေမဲ့မနေ့ကကျွန်တော်တို့စစ်တွေရောက်တယ်စစ်တွေရောက်ပြီးဒီနေ့မနေ့ထွက်လာတော့အငယ်ဦးအောင်လာထွန်းကအငယ်ဦးအောင်လာထွန်းလည်းပါတယ်လေတော်ဆန်နေတဲ့ကောင်စီတွေနဲ့အဲ့မဲ့ရဦးလာတော့အောင်လာကနေမကောင်းလို့ဆိုပြီးနေကြံခဲ့တော့ကျွန်တော်တို့72ယောက်ဖြစ်သွားတယ်ဒီတော့ကြီးတယ်အဲ
့တော့အခုကိုငင်းချမ်းနိုင်တို့ကဘယ်မှာရောက်နေတာလဲရှင်အခုရောက်နေတဲ့နေရာ
ကျွန်တော်အခုမောင်တော်ရောက်နေပြီ
အဲ့တော့တတင်းนี่ก็ลุลุละละอยู่กันยาล่ะเฉินนี้ไอ้มาบลูရှိနေလဲရှင်ဟိုတင်းอยู่ရတဲ့အခြေအနေရောဒီလุลุละละဘယ်လောက်ထိအတိုင်းထားထိယူခွင့်ရလဲ
တင်းอยู่ကတော့လุลุละละอยู่ရပါတယ်ဒါပေမဲ့တလူပြအခုမှကျွန်တော်ကမောင်းတော့အခုမှရောက်တာဆိုတော့ကစစ်တွေကနေကျွန်တော်တို့မနက်ကချက်ပြေးနေလာတယ်ကျွန်တော်တို့ဘူးဒီတော်ရောက်တယ်ဘူးဒီတော်မှာရှိတဲ့သူတို့အဲ့နှစ်ဖက် community ရှိတဲ့ဟာကိုကျွန်တော်လိုက်ပြတယ်ဈေးတွေဘာတွေဟိုနောက်ဘာလဲစေးယုံတို့ကြောင်းတို့ပေါ့နော်အဲ့ဒါလိုက်ပြတယ်အဲ့ဒီတော့မှကျွန်တော်ဒီဘက်ကိုထွက်လာတာဆိုအခုမှရောက်တာကျွန်တော်မောင်တော့ဒီမောင်တော့ရောက်တော့မောင်တော့မှရှိတဲ့မျိုးမျိုးဖားလို့ပြောတဲ့ပုံကိုနှစ်ယောက်တုံးနဲ့ကျွန်တော်အခုတွေ့ပြီးနေတယ်အဲ့မှာကျွန်တော်ဒီ TV သမားတွေပါတယ်အဲ့ဒါဒီလို့မကြတော့ဘောနော်ပြန်လည်းမှဒီကျန်ကဖူးချိန်ဖြစ်နေပြီ ကျွန်တော်ဒီအနေနဲ့ပြီးပြီပြန်လဲကျွန်တော်တက်ဟိုလဲနေပါမယ်မနေ့ကကြာမှာတို့ကတကယ်အခင်းဖြစ်တဲ့ရွာတွေတမ်စီစဉ်နာရှိတယ်တို့မှာတော့တို့ငိုတဲ့ arrange ရှိပြီးသားပဲရောဒါပေမဲ့အဲ့ရွာတွေရောက်အောင်တော့ကျွန်တော်တို့ဘာဖြစ်မှမသိသေးဆိုတော့တို့ဂျိုးကြီးစီစဉ်နာလာဖြစ်နေမလားဘာဖြစ်မှတော့မသိသို့တော့တို့သူဂျိုးစီစဉ်နာလဲတေးကြတော့ကျွန်တော်ကကိုယ့်အကိုတခြားပတ်ပြီးမင်းရေးမေးမှာပဲလေဒီမှာအဲ့လိုမနေ့ကစီစဉ်တော့မသိသေးဘောကျွန်တော်ဟုတ်
အခုဘူးသီးတောင်ကိုရောက်ပြီးပြီနောက်မောင်တော်ကိုလည်းဆားရောက်ပြီးဆိုတော့ဒီရောက်ပြီးတဲ့လောက်အချိန်နေမှာတရင်ရွာတာအားရမှုရှိပါလားရှင်
အခုချိန်ထိတော့ okay ပါတယ် fine ပါတယ်ကျွန်တော်တော်တော်များများသိနေတယ်မေးချင်တာမေးလို့ရတယ်အဲဒီကူနှစ်ပတ်တန်းတော့ကြားရတယ်ကျွန်တော်ဒီလိုဆို
လုံးကြုံရေးအချိန်နေရရော
ဟုတ်ကျွန်တော်တို့တော့အခုရှိရသူတို့လက်နက်ကန်လက်နက်ကန်သားရဲတပ်ဖွဲ့နဲ့ပါနေအဲသူတို့ရောချိန်ရလိုက်ပြီးတောက်လျှောက်လိုက်ပြီးဘာလို့အခုကကတ်စီချိန်နဲ့ဖြစ်နေလို့အခုချိန်ထိတော့ AC ပဲကဒီနေရာအခုကျွန်တော်ရောက်နေနေရာဒီ AC ပဲတလန်းလုံးကတော့
ထူးထူးခြားခြားဒီအဲ့မှာလက်ရှိအကြံပေးပရိပခါတွေဖြစ်ခဲ့တဲ့နေရာဆိုတဲ့အခါကျတော့ထူးထူးခြားခြားပါရင်များသတိထားမိလဲရှင်
ဒီညာကကျွန်တော်တို့အခုကျွန်တော်ပြောတော့နေမြို့ပေါ်ဖြစ်နေတော့ဗျာထူးထူးခြားခြားမဖြစ်ဘူးတဲ့တကယ်ဖြစ်တဲ့နေရာကမနေ့ကမှရောက်မှာအဲ့ကြောင့်မကျွန်တော်တို့တေးချမြင်ရမယ်ဒီကောင်ကောင်ပြီမှာဗျာကျွန်တော်တို့ဒီလိုမနေ့ဖြန်ရဲ့တပည့်ခါရဲ့ကမနေ့ဖြန်ဝပိတို့ဘာလို့ပဲသွားမှာခြေကပြင်းတို့ဘာပိတို့သွားမှာနောက်တနည်းကြတော့မှဘာလဲဟိုတိုးတဲ့ကောက်တို့ဘာလို့နော
်
အငူဘက်သွားမှာအဲ့လိုတောင်ပိုင်းနဲ့မြောက်ပိုင်းပေါ့အဲ့လိုခွဲထားတယ်အဲ့
တော့အစီအစဉ်ကမနေ့ဖြန်ရဲ့တပည့်ခါရဲ့ပြီးလို့ရှင်စစ်တွေကိုပြန်ရမှာလားရှင
်ဟုတ်တယ်မနေ့ဖြန်တရက်ကတော့ဒီမှာပဲပြန်အေးဒီတပတ်စာကြရင်အဲ့တော့ပြန်ရတဲ့ခါရစ်တီပြန်22ရက်နေ့မှာပြီး23ရက်တော့ကျွန်တော်ရန်ကုန်ပြန်ပေါ့
မောင်နှောမျိုးကိုရောက်နေတဲ့ EPA သတင်းဌာနကိုငင်းချန်နိုင်ကိုမခင်ဖြူတွေကဆက်သွဲမြင်းမြန်ခဲတာပါရှ िख ိုင်ပြည်နယ်မြောက်ပိုင်းမှာအကြံဖက်ပဋိပက္ခဖြစ်ပွားခဲ့ပြီးတဲ့နောက်သတင်းထောက်တွေပထမဆုံးအကြိမ်ပြန်လည်ဝင်ရောက်ခွင့်ရတာဖြစ်တယ်လို့ရှ िख ိုင်ပြည်နယ်ရင်းလူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုလည်းခွင့်ပြုသွားမယ်အကြောင်းပြီးခဲ့တဲ့ရက်ပိုင်းကပဲရန်ကုန်မြို့မှာရှ िख ိုင်အရေးနဲ့ပတ်သက်ပြီးတော့ဒေတာရင်းအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကိုရှင်းလင်းတဲ့ပွဲမှာမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ခန်းနာတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီအမြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့ Christmas သချင်းထုတ်လွှင့်မပေးခင်ပြည်တွင်းသတင်းတပုတ်ဆက်ပါအောင်မယ်မုံရွာမြို့အခြေဆိုင် 11 ဂျာနယ်သတင်းထောက်ကိုဆိုမော်ထွန်အသက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးမတင်ကားတို့နှစ်ယောက်ကိုခေါ်ယူစစ်ဆေးနေတဲ့အကြောင်းမုံရွာမြို့နယ်ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်တချိန်တည်းမှာပဲမြန်မာစာနယ်ဇင်းတက်မကကလည်းသတင်းလွတ်လပ်စွာရယူနိုင်ရင်မှာအသက်အန္တရာယ်ထိပါတဲ့အခြေအနေထိနှစ်နာမှုတွေရှိနေတာကြောင့်ကိုယ်စိုးမိုးထွန်းတိတ်ဆုံးမှုနဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်ရေးဖော်ထုတ်ပေးဖို့တိုက်တွန်းလိုက်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကတင်ပြထားပါရစေ
။လေဗင်ဂျာနယ်သတင်းတော့ကိုစိုးမိုးထွန်းအသက်ခံရတဲ့ပတ်သက်ပြီးမုံရွာမြို့ကမတင်းကားပွဲရ KTV ဆိုင်မန်နေဂျာနှစ်ယောက်ကိုစတင်စစ်ဆေးနေပြီလို့ရဲတပ်ဖွဲ့က VOA ကိုပြောပါရတယ်။ဒီဇင်ဘာ19ရက်ကရမန်ယူပြီးပထမဆုံးမတင်းကားပွဲရရှိတဲ့လူတွေကိုအမှုမှန်ပေါ်ပေါက်ဖို့စတင်စစ်ဆေးနေရဖြစ်တယ်လို့မုံရွာမြို့နယ်ရဲစခန်းကဒုတိယရဲမှူးသိန်းစွင်မြစ်ကအခုလိုပြောပါရတယ်
။ဟုတ်ကဲ့ကျွန်တော်တို့ကမတင်းကားကြောစစ်ရဲခန်းနှစ်ယောက်ကျွန်တော်ရမန်ယူပြီးစစ်နေပါတော့ဗျာ။မနေ့ကစပြီးတော့ရမန်ယူထားပါတယ်ဗျာ။ကျွန်တော်တို့ KTV ဆိုင်တစ်ခုပါပဲဗျာ။မတင်းကားရဲ့လူကခုမှနှစ်ယောက်ပဲလာလို့တယ်ကျွန်တော်ဟိုရမန်ယူဖြစ်တာပါဗျာ။အခုအချိန်ကြီးကတော့ကောင်းတယ်လို့ပဲပြောမှာပါဗျာ။ဟောတေခန်းရောက်တေခန်းဘာဖြစ်ဖို့အမှန်ပေါ်ဖို့
ကုဆူမုံထွန်းတေဆုံမှုနဲ့ပတ်သက်ပြီးမင်းညနေပိုင်းကရန်ကုန်မြို့အခမ်းအနားရှိမှာသတင်းမီဒီယာများကစုတောင်းဝေပြုလုပ်ခဲ့ကြပါသေးတယ်။ဒါအပြင်ကုဆူမုံထွန်းတေဆုံမှုဟာလွတ်လပ်စွာသတင်းရေးသားခွင့်ကိုထိခိုက်နိုင်တဲ့ဆိုတဲ့ဝေဖန်မှုများလည်းရှိနေတယ်လို့တရားခဏ်ကိုအမြန်ဆုံးဖော်ထုတ်နိုင်မှာကသတင်းလွတ်လပ်ခွင့်ကိုကာကွယ်စောင့်ရှောက်နိုင်တယ်လို့မြန်မာနိုင်ငံစာနယ်ဇင်းတမကဦးဆောင်အဖွဲ့ဝင်ဦးစော်တက်ထရီကအခုလိုတုံ့သက်ပါတယ်
။ဟိုကျွန်တော်တို့ဒီတိုင်းပြည်မှာကကျွန်တော်တို့ဒီစာပေလွတ်လပ်ခွင့်ဒီပတ်သက်ပြီးတော့ရရှိတာပြီးခဲ့တဲ့2011ခုနှစ်လောက်ကစပြီးတော့ရတယ်။အခုတော့မီဒီယာဥပဒေရပေးထားတဲ့ကျွန်တော်တို့ဒီလွတ်လပ်စွာရေးသားခွင့်နေရတယ်။အလုံးဒီရေးသားခွင့်ရတဲ့အပေါ်မှာကျွန်တော်တို့အကျိုးစီးပွားရှိတဲ့လူတွေကနေပြီးတော့မှမင်းရေးသားတဲ့လူတွေအပေါ်မှာမျိုးမျိုးစုံဟန်တာနှောက်ယှက်တာတွေရှိတယ်။အဲ့လိုမျိုးမျိုးစုံဟန်တာနှောက်ယှက်မှုတွေလည်းပါဘူးဆိုလို့ရှိရင်ကိုစုံမထုံးအသက်အန္တရာယ်ကျွန်တော်တို့ဟိုတိဆုံးနဲ့ဒီလောက်တာကပထမဆုံးချင်းတွေ့ဆုံရတာပေါ့နော် ရင်တော့တင်းနောက်တွေခိတန်ရတေဆုံးလာရှိမဖြစ်နေပါလားရှိပြရိုးရိုးဒီလိုမျိုးလုံးပြမှာလူတွေဒီအကြမ်းကနေတဲ့နေရာမှာတည်ရတော့ပထမဆုံးဖြစ်ပတ်တန်းဝင်သွားခဲ့ပြီအဲ့တော့ဒီလိုမျိုးတွေတက်တိုက်ဖြစ်ရင်တော့သုဒ္ဓသာတင်းကြီးတောင်းတဲ့ပတ်သက်ပြီးတော့ထိခိုက်မှုတွေရှိလာနိုင်တယ်အဲ့တော့ဒီပေါ်မှာတာဝန်ရှိတဲ့သူတွေအနေနဲ့တော့ဒီဖြစ်စဉ်ကိုပမာဏစုံနှမ်းပြီးတော့အပြန်ဆုံးဖော်ထုတ်ရည်ယူရင်တော့ကျွန်တော်တို့အနေနဲ့ဒီပေါ်မှာဒီလိုလက်ခွဲကိုဆက်လက်ပြီးတော့ကျွန်တော်တို့ကောက်ဝဲဆောင်ရှောက်လို့ရတယ်ဒီပေါ်ဖော်ထုတ်နိုင်လို့ကျွန်တော်တို့ရဲ့အရင်းလက်ခွဲကဒီပါနောက်ဆက်မှုတွေရှိနေပြီဆိုတော့ကြားပြီးဆိုဖြစ်သွားနိုင်တယ်အဲကြောင့်ဒါကိုအပြန်ဆုံးဖော်ထုတ်တင်တယ်လို့ပြောချင်ပါတယ
်ကိုစုံမှုတို့တည်ဆုံးနဲ့ပတ်သက်ပြီးနရင်းကဆန်လင်းချင်းတမားများကောက်ဝဲဆောင်ရှောက်ရေးဖွဲ့ CPG ကတေချာစုံစမ်းဖော်ထုတ်ပေးဖို့ဒီဇင်ဘာ13ရက်နေ့ကကြီးညာချက်ဆောင်ထုတ်ပြန်ခဲ့ပါသေးတယ်မင်းညနေပိုင်းကကိုစိုးမိုးထွန်းမိသားစုနေကိုစကိုင်းတိုင်းဝင်းရုပ်ဒေါက်တာမြင့်နိုင်တွားရောက်ပြီးအမှုမှန်ပေါ်ပေါက်အောင်ဆန်းကုန်ဆောင်ရွက်မယ်လို့ကတိပေးစကားပြောဆိုသွားပါသေးတယ်။လက်ရှိချိန်မှာမုံရွာရဲစခန်းကရာဇသက်ကြီးပုံမှန်3-2ပြည့်အမှုဖွင့်ဆောင်ထားပြီးအထူးဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးနေပါတယ
်။ကိုထန်အောင်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကလည်းအင်္ဂါနေ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်ဆောင်းရွင်တွေဝေတဲ့ဒီလိုခရစ်မတ်ရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေနှစ်သက်ကူတခြင်းတွေနဲ့ဖျော်ဖြေပေးနေပါရယ်ဒါကြောင့်ဒီနေ့တော့ George Stewart နဲ့ Mary J. Blige တို့တီးဆိုထားတဲ့ We Three Kings ဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးချင်ပါရယ်နားဆင်ပါရှင် Three Kings of Orient are there in gifts we travel afar field and fountain more a mountain following yonder star တဲ့တချင်ကိုသောတာရှင်တွေနှစ်ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင် VOA American အသံရဲ့ရုပ်မြင်သားကြားနဲ့ရေဒီယိုထုတ်လွှင့်မှုတွေကို internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ကြပါရရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ20ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ24 25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြမှာပါခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်
ဒီကနေ့လာကျင်းပခဲ့တဲ့သမ္မတယူကော့ဘွဲနဲ့ပတ်သက်ပြီးရုရှားနိုင်ငံဘက်ကအွန်လိုင်းကဆွတ်ဖက်ခဲ့တာဒီနဲ့ပတ်သက်လို့အကြီးအကျယ်သဘောထားကွဲလွဲချက်ပြီးဝါရှင်တန်နိုင်ငံ၏ခေါင်းဆောင်တွေအကြားမှာဆက်ကြားနေရပါလိမ့်။သမ္မတသည်ကိုတာဝန်လွှဲပြောင်းရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အချိန်အများသဘောတူညီချက်မရနိုင်တာကအမေရိကန်ပြည်ထောင်စုအနေနဲ့နောက်မှလည်းစိုက်ဘာကားတဆင့်ထိုးပေါက်တိုက်ခိုက်မှုတွေကိုဘယ်လိုတုံ့ပြန်မလဲဆိုတာကိုထင်ဟပ်နေပါလိမ့်။ရုရှားရဲ့စိုက်ဘာနီးလန်းနဲ့ထိုးပေါက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်ထောက်လှမ်းရေးအဖွဲ့ရဲ့သုံးသပ်ချက်တွေကိုရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကလူသိရှင်ကြားညင်းဆိုနေပါတယ်။အိမ်မီရောယာရှိတွေကတော့ဒီကိစ္စမှာနားလျားခက်တဲ့ရှုပ်ထွေးမှုတွေရှိနေတယ်လို့ပြောပါတယ်။သမ္မတဘဲရက်အိုဘားမားကတော့အခုလိုတုံ့ပြန်ပြောဆိုထားပါတယ
်။ Unless the American people genuinely think that
American ပြည်သူတွေအနေနဲ့တကယ်ပဲအရင်အစိုးရလက်ထက်ကတာဝန်ယူခဲ့သူတွေလည်းဖြစ် Republican တွေလည်းဖြစ်တဲ့ CIA တို့ FBI တို့ထောက်လှမ်းရေးအဖွဲ့တစ်ခုလုံးရဲ့အတတ်ပညာနဲ့တာဝန်ယူမှုအပေါ်မှာမေးခွန်းထုတ်ပြီးရုရှားလောက်တောင်မယုံရတဲ့သူတွေလို့မတတ်မှတ်ဘူးဆိုရင်ဒီထောက်လှမ်းရေးအေဂျင်စီတွေပြောတာကိုကျွန်တော်တို့နားဆိုင်ထောင်သင့်ပါတယ
်ဒေါ်နယ်ထရန့်ကိုကြံပေးနေတဲ့သူတွေကတော့ရုရှားဘက်ကအွန်လိုင်းကနေထိုးပေါက်မှုတွေလုပ်နေတယ်ဆိုတဲ့သုံးသပ်ချက်ကအပြည့်အသတ်သုံးသပ်ချက်မဟုတ်သေးဘူးလို့ဆိုနေပါတယ်အရင် CIA ဒါရိုက်တာဟောင်း James Woolsey က ABC ရုပ်သံကိုပြောရမှာတော့တရုတ်တွေကစိုက်ဘာထိုးပေါက်မှုမှာတခြားသူတယောက်ကလုတဲ့ပုံစံမျိုးထင်ရအောင်လုတဲ့ပြီးတော့ hack လုတဲ့နေရာမှာသူတို့ကိုမရေးမိအောင်လုတာမျိုးလဲရှိတယ်ဆိုပြီးပြောပါတယ် Democrat အောက်လွှတ်တော်အမအဒန်ရှရစ်ကတော့ရွေးကောက်ခံသမ္မတ Donald Trump ကိုအခုလိုဝေဖန်ပါတယ
် Russia နဲ့ပတ်သက်ပြီးရွေးကောက်ခံသမ္မတညှင်းဆိုနေရတွေကတိုင်းပြည်ကိုတကယ်ပဲအကြီးအကျယ်ထိခိုက်စေပါတယ်
ဒေါ်နယ်ထရန့်အနေနဲ့သမ္မတအဖြစ်တာဝန်ယူတဲ့အခါမှာကာကွယ်ဦးစီးချုပ်တာဝန်ကိုပါယူရမှာဖြစ်တဲ့အတွက်ထောက်လှမ်းရေးသတင်းချက်လက်ပေါ်မိကိုအားထားရမယ်ဆိုတာကိုဒီမိုကရက်အောက်လွှတ်တော်အမတ်အာရွန်ရှစ်ကသတိပေးပြောနေတာပါ Republican အောက်လွှတ်တော်အမတ်ပီတာကင်းကတော့ရုရှားသမ္မတဗလာဒီမီယာပူတင်ဟာမကောင်းဆိုးဝါးတယောက်ဖြစ်ပြီးကမ္ဘာတစ်ဝှမ်းမှာအွန်လိုင်း hack လုပ်မှုတွေကိုအကြီးအကျယ်ကျူးလွန်နေတဲ့သူဖြစ်တယ်လို့ ABC ရုပ်သံကပြောပါတယ်ဒီလိုပြောရင်လည်းအွန်လိုင်းထုတ်ပေါက်မှုတွေမှာသမ္မတဥပမာအစိုးရကရုရှားဝယ်လညတို့ဆွဆွဲနေပြီးပါသက်တွေထောက်ထားမှမပြတာကို Republican အမတ်တချို့ကဝေဖန်နေပါလေ
If they have evidence show it they've not
Republican အလုပ်တော်အမတ်ပီတာကင်းကသက်တွေထောက်ထားရှိရင်ပြလိအခုထိသူတို့ကဘာမှမပြဘူးဆိုပြီးသမ္မတဥပမာအစိုးရကိုဝေဖန်တာပါသမ္မတဥပမာကအခုလိုတုံ့ပြန်ပြောဆိုပါလေ
We will provide
ဘယ်အရင်းမြစ်ကလာတယ်လဲဘလို့နီးလန်းတုံးတယ်လဲဆိုတာကိုမေးခွန်းထုတ်เสียရမလို့တဲ့သက်တွေအထောက်ထားတွေကိုကျွန်တော်တို့ပြပါမယ်ဒါပေမဲ့ရိုးရိုးသားသားပြောရရင်စိုက်ဘာလုံခြုံရေးကိစ္စပြောကြတဲ့အခါတော်တော်များများကလျှို့ဝှက်အကြောင်းအရာတွေဖြစ်ပါတယ
်။သမ္မတဥပမာအစိုးရအနေနဲ့ဘလို့အသက်တွေအထောက်ထားတွေပဲပြောပြရုရှားဘက်က hack လုပ်တဲ့ကိစ္စရေရှည်တုံ့ပြန်မှုအရေးနဲ့အမေရိကန်ပြည်ထောင်စုရဲ့စိုက်ဘာလုံခြုံရေးရေပုံရတာဝန်ယူဖို့ကိစ္စအားလုံးကဒေါ်နယ်ထရန့်ရဲ့အစိုးရတိကျတာတာဝန်ယူခံရဖြစ်ရှင်းမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွင်းနဲ့အတူခုကြော်သိန်းစီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းကိုနားဆင်နိုင်ကြပါပြီရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါညတရိုက်လေးလိုင်းစီစဉ်ကနေကြိုဆိုပါရစေ။မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးကတည်းကပြည်တွင်းမှာတင်တစ်ဖက်နဲ့တစ်ဖက်အချင်းချင်းလို့ပြောကြတဲ့လူတွေအချင်းချင်းကြားမှာတိုက်နေကြတဲ့စစ်ပွဲတွေဒီနေ့ဒီချိန်ထိမရနိုင်သေးပါဘူးဒီလောက်ထိဖြစ်နေတဲ့စစ်ပွဲတွေတိုက်ပွဲတွေရပ်သွားအောင်ဘယ်သူမှမလုံနိုင်တော့ပါဘူးလားဒါအခုညကျွန်တော်တို့အဓိကဆွေးနွေးအဖြေရှာမယ့်အမေကွန်ဖြစ်ပါတယ်ပင်နယ်ဆွေးနွေးပြီးပုတ်ခေါ်တာသူနှစ်ဦးထဲမှာတဦးက ကိုယ်တိုင်ဒီငင်းချမ်းရေးလုပ်ငန်းစဉ်ထဲမှာတရေဝင်ဝင်ပါဝင်နေတယ်ပြည်တော်စုညီညာရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဝင်ဦးခက်ထင်တယ်မှာနောက်တစ်ခုကတော့မြန်မာနိုင်ငံရဲ့စီရေးငြိမ်းချမ်းရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဝေဖန်သုံးသပ်ချက်ဆောင်မတွေရေးသားနေတဲ့စာရေးဆရာဦးမောင်မောင်စုဖြစ်ပါတယ်မင်္ဂလာပါဆရာတို့ခင်ဗျာတရက်လီလိုင်းစီစဉ်ကကြိုးဆိုပါတယ်ဒီအကြောင်းအရာကိုစိတ်ဝင်စားလို့ဆွေးနွေးခြင်းနဲ့လူတော်များများကျွန်တော်တို့စီရင်ပေးထားတာရှိပါတယ်ကျွန်တော်တို့ပေးနိုင်တဲ့အချိန်ထက်ကိုပိုပြီးတော့စီရင်ပေးထားတာရှိတဲ့အတွက်ကြောင့်ကျွန်တော်တို့အားလုံးပဲလူရင်းတူရှင်တိတိမိဆွေးနွေးနိုင်တဲ့ဆိုရင်ဖြင့်ပေါဝင်ဆွေးနွေးခြင်းသူအားလုံးဆွေးနွေးခွင့်ရမယ်ဆိုတာကျွန်တော်ကြိုတင်ပြီးတော့အသိပေးခြင်းပါတယ်။ရင်းစုံတို့တိုင်းရဲ့ဆွေးနွေးပြီးမဲ့သူ၂ယောက်ရဲ့သဘောထားမျိုးကိုနားထောင်ကြည့်အောင်ပါ။ဆရာဦးကက်ထိန်နဲ့ခင်ဗျာဆရာကိုတိုင်ကဒီငင်းချမ်းရေးလုပ်ငန်းစဉ်ထဲမှာထဲထဲဝုံဝုံကိုတိုင်ပါဝင်ပတ်သက်နေသူအနေနဲ့ဖြေချပေးပါ။စစ်ပွဲတွေကိုရက်အောင်ဘယ်သူမှမလုပ်နိုင်တော့ဘူးလားဆရာ
။ဟုတ်ကဲ့အားလုံးမင်္ဂလာပါခင်ဗျာ။စစ်ပွဲကိုရအောင်မလုပ်နိုင်ဘူးလားဆိုတော့မြေကွန်းကိုပြန်ဖြေရမယ်ဆိုရင်ဒီနေ့အနေအထားလက်တွေ့အနေအထားကိုပြန်သုံးသပ်ကြည့်ရင်တော့ဒီနေ့ဟာစစ်ပွဲကိုရအောင်မလုပ်နိုင်သေးတဲ့အနေအထားဆိုတာကျွန်တော်တို့အားလုံးတွေ့နေရပါတယ်။ဒါမဲ့စစ်ပွဲကိုရနိုင်အောင်မလုပ်နိုင်ဘူးလားဆိုတော့ဒါအခြေအနေနဲ့အချိန်အခါနဲ့အားလုံးရဲ့စူးစမ်းမှုငြိမ်းချမ်းရေးနိုင်ငံရေးရေးချင်းကိုက်ညီတဲ့အနေအထားတစ်ခုရောက်ရင်တော့ဖြစ်သွားဖို့ရှိပါတယ်။ဒါပေမဲ့ဒီတပိုင်းကျောင်းရဲ့အနေအထားမှာဒီငင်းချမ်းရေးကိုချင်းကပ်တဲ့နေရာမှာချင်းကပ်ပုံချင်းကပ်နည်းနဲ့ရည်ရွယ်ချက်ချင်းကတော့တူညီဖို့ခက်ခဲတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်ဒီနေ့ဒီအချိန်အထိတော့ဒါငင်းချမ်းရေးကိုကျွန်တော်တို့အားလုံးစူးစမ်းပေမဲ့မရနိုင်သေးတဲ့အခြေအနေဖြစ်ပါတယ
်။ဟုတ်ကဲ့ဆရာ။ဆရာမမောင်စုဘလို့မြင်ပါတယ်ဆရာစစ်ပွဲတွေကိုရက်အောင်လုပ်နိုင်မဲ့လူမရှိတော့ဘူးလားခင်ဗ
ျစစ်ပွဲတွေကိုရက်အောင်လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကစစ်ပွဲတွေဖြစ်တဲ့အကြောင်းရင်းကိုတော့ကျွန်တော်တို့ကြံလေသုံးသပ်ရင်တော့ကောင်းမယ်ထင်ပါတယ်ဒါဖြစ်လို့လဲဆိုတော့အခုဗမာပြည်မှာစစ်ပွဲတွေဖြစ်နေတာပထမတစ်ချက်ကတော့ဒီအနည်း90လုံးလုံးမှာနိုင်ငံရေးပြဿနာကိုလက်နက်ကင်နဲ့လက်နက်ကင်နဲ့ဖြေရှင်းရမယ်လို့ဒီပါဝင်တဲ့ဘယ်အားလုံးကနေပြီးနှစ်ပေါင်းများစွာကန့်ဆဲထားတာအကြောင်းဖြစ်ဖြစ်ဖြစ်ပါတယ်။ဒုတိယအကြောင်းဖြစ်ဖြစ်ကတော့ဆွေးနွေးမှုကိုဖြေရှားတဲ့ယူရင်းကဘာမှမထွန်းကားဘူးရ။အနည်းဆုံးတော့အများစုကနာဂန်နဲ့ဒီမိုကရေစီစနစ်ကလည်းမထွန်းကားခဲ့ဘူး။အထူးသဖြင့်1962ခုနှစ်ပါလီမန်ဒီမိုကရေစီဖြတ်သိမ်းခံရပြီးတဲ့နောက်ပိုင်းမှာအစုနိုင်ငံရေးအစုအဖွဲ့တည်တည်လာမိမိရဲ့နိုင်ငံရေးသဘောထားကိုလက်မှတ်ကြိုင်မှုနဲ့ဖြည့်ရှင်းမှုမဲဆိုတဲ့အယူအဆပုံသွားမှုလာတာအကြောင်းဖြစ်ဖြစ်ဖြစ်ပါတယ်။အပြည့်အစုံပြောရရင်တော့တိုင်းရင်းသားတွေပြည်နယ်တွေမှာလက်ရှိစစ်ပွဲတွေဖြစ်ပွားနေတဲ့အတွက်ကြောင့်တိုင်းရင်းသားတွေရဲ့ဓာတ်ညီရေးကိုယ်ပိုင်အုပ်ချုပ်ရေးဖက်ဒရယ်ပြဿနာဖြေရှင်းရတာလေစစ်ပွဲဖြေရှင်းမှုအကြောင်းဖြစ်တစ်ခုဖြစ်ပါတယ်။အဲစလုံးစားချက်အနေနဲ့လက်ရှိချိန်ကိုပြောရရင်တော့ဒီလိုငင်းငင်းစစ်မှုပွဲကာလမှာစစ်ပွဲတွေဖြစ်ပွားနေတာဟာစစ်ပွဲလုံးမှာညီငယ်မျိုးရတဲ့ကိစ္စတွေကိုစီးရင်ညီငယ်ဖျားပေးနေတဲ့အကြောင်းဖြစ်တဲ့ကြောင့်ဖြစ်နေတာလေလို့ထင်ပါတယ်။ဒီကြောင့်တည်းကိုဖြစ်စင်းနိုင်ရင်ကျွန်တော်တို့စစ်ပွဲတွေကိုရပ်တန့်နိုင်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့။ဆရာဦးခက်တင်နေအဲ့ဒီတော့ခုနဆရာဦးမောင်စုဆွေးနွေးသွားတဲ့အချက်တွေကိုဖြစ်ရှင်းနိုင်ဖို့အလားအလာရှိတယ်လို့ဆရာယုံကြည်ပါသလား
။ဒီအချက်အနေကိုဖြစ်ရှင်းနိုင်ဖို့ကျွန်တော်တို့စူးစမ်းတဲ့လူတွေဝိုင်းဝန်းဆောင်ရွက်တဲ့လူတွေပေါ်မှာမူတည်ပါတယ်။ပြီးရင်ဒီဟာကအဓိကကျွန်တော်တို့ဆောင်ရွက်နိုင်တဲ့ပုဂ္ဂိုလ်ဆောင်ရွက်နိုင်တဲ့အဖွဲ့အစည်းတွေပေါ်မှာလည်းမူတည်ပါလေပြီးရင်ကျွန်တော်တို့တမိုင်းကိုပြန်ကြည့်တဲ့အခါမှာစိုက်ပွဲနဲ့ဖြည့်ရှင်းလို့မရဘူးဆိုတဲ့ဟာကိုတော့ကျွန်တော်တို့ဒီနေ့အထိတော့အလုံးတွေ့မြင်ရတဲ့အနေအထားဟာအလုံးမြင်လို့မရပါဘူးဒါကြောင့်ဒီငင်းချမ်းရေးဆိုတဲ့ဥစ္စာကိုတော့စိုက်ပွဲနဲ့မဟုတ်ပဲနဲ့ချစ်ပေါ်လာရတဲ့အခြေအနေဖြစ်တဲ့နိုင်ငံရေးကိစ္စဖြစ်တဲ့အတွက်ကြောင့်နိုင်ငံရေးနဲ့နီးနဲ့ပဲကြိုးစားပြီးတော့ဖြည့်ရှင်းဖို့လိုအပ်တယ်လို့အဲ့လိုပဲယုံကြည်ပါလေ
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တရားပောင်ဆွေးနွေးမယ်တော်တော်ရှင်တွေလူချင်းဖိတ်ခေါ်ပါမယ်။ပထမအဦးဆုံးတဦးကကချင်ပြည်နယ်မြကျင်းနှမျိုးကကိုထွဲအောင်ပါ။ကချင်တိုင်းရင်းသားလူကျွန်တော်ယူဆပါရယ်။ကိုထွဲအောင်သဘောထားဆွေးနွေးလို့ရပါပြီခင်ဗျာ
။ဟုတ်ကဲ့ဒီဒီပြည်ရဲ့မရနိုင်တော့ဘူးလားဆိုတော့မိကုံကိုကျွန်တော်ပြောဆွေးနွေးမယ်ဆိုလို့ရှိရင်ပထမအဦးဆုံးကဒီဖြစ်ဖြစ်လို့ဘယ်လိုအကျိုးနဲ့ရနိုင်လဲဆိုတော့ဒီမိကုံကိုကျွန်တော်စဉ်းစားရပါမယ်။အမတ်တိတ်ချက်ကဒီစစ်ဖြစ်လို့အကျိုးနဲ့အများဆုံးရလိုက်သလိုဆွေးနွေးမိကုံဖြစ်ရမှာဆိုတော့စမတော်ကဒီကနေအကျိုးနဲ့အများဆုံးရနေပါတယ်စမတော်ကဒီဥပလုံးကစုရအမြန်မာနိုင်ငံကဒီကအစည်းအဝေးလုံးကစုဖြစ်တယ် 那维州省学院啊，在学专门来就是龙岩就是龙岩龙岩学院来学院。第二就是听那呢，我就话南岩一万年啦，也好多吧嘞。那些龙岩第一年啊嘛，就是再不再想去高路学院，南岩一嘛，专门来看看哪条方面，专门来看看的南岩一嘛，要高路学院，就是将来要培养的，是将来要培养的，对不对？南岩马路呗，是差距不比南岩马路呗，就话比你看到可能也一样嘛，是在变。主要他来提高龙岩就是来旅游吧嘞，他说六年的就是说那么六千嘛。那么六千呢？在中国的就亚细他的，你那样一安闹，那么六千了嘛？那个叫那样一安闹，不如亚坡在那样一嘛，就看看他们叫做招呼在，叫做实在在那样做嘞。所以他说哦，这不亚坡在，这个老奶奶就是需要我们是不是？需要啊，所以啊，老奶奶，这么多老奶奶，那我就说比如啊，老奶奶嘞，比比如说呢，发财比嘛，当我需要啊，所以啊，这块嘞，那么那需要呢，他需要其他物品呀。阿那许多，那那当然也不是啊，差不多是吧？哎，他说，就是那差不多好的啊。你后来去那样一些天津菜，做了呢，那样一些天津我做了没做出来哦。比如啊，你比如说就一些那样的天津有当地那样嘛。
OK， 肯定。
比如啊，比如啊，你莫给那样嘛，哎呀哦，你阿那许多是吧？哎，他说，比如你呢，你你那苗苗来不？那你往那样比如，比如直接楼，你那苗苗来，比如现在不租到来出来选，比如现在养那楼装的嘛嘞。
好，给顾长，就是买一点嘛嘞。那如果我们今年比那苗呢，努力计划个古少土茶，古少土茶是你吧？可能。
好个好个，那个今朝村里那个阿姑阿婶突然问我，媳妇儿，这个第首先奶奶第第边上奶奶个，第媳妇儿将边归了，第苗苗边看到了怎么有偏样个呀？啊，都是我给没有年年也没有来，比那个人家没来，然后交了老人的嘛，媳妇要出去，大概呗，哎，媳妇家这个几多人年年也没好过，大概都是，哎，都老些阿个大家嘛，都都也年年也老些好，你们不冷我咯，这他妈我既然年年年年也我都是把路阿了，比一年前高过的路阿了我个呀，一年前高阿不说也，得有数大个，比都啊，等下是国家来都有就大呗，现在比较，虽然是现在都能。你家这样子的，你这有的那来的不多，看嘛，哎，你这个我批给的对，你这比如人家一不晓得那个，他不比我也不属于，哎，你这那个你看嘞，交流地方那个我们保护住阿的不？
好。
但是后来交流，这个你要办了的，你交流就都批了钱嘛，不就个，哪有嘛批些别么多批来属于，就嘛批的，你这个和。人家有人家快点干呗，如果其他问题的话，你那个设备的后面没有预算嘛嘞，反正是。
好，给顾少队长，顾少队长。
OK。
顾少队长，接住面一点嘛嘞，顾少队长，顺队长那保庇六点嘛嘞，就那老路的来请北京老板说，乌克兰那个面，这车都在车队嘛，哈啦，带你的，是这个带你的不？丹布罗个带你的不？说。东山书记个，咱们罗伯嘛，奥萨栓木木没西路，代表的热开路，没亚乌，代表的没亚南乌苏嘞，表的东德城有的西巴嘞，哎，东德城有的个，第二面打的啦，偏南这些的啦。
你给啥个都，只能变新啥嘞，只能嘞美工变土气嘛嘞。巴西路嘞是多，因为只能路南亚嘛，大乌有咩路，大乌卡咩路 ，responsibility 呢 ，accountability。有不，怎么路，起不，路安排的。但是你在国外呢，不得打，不得打乌油么嘞？不得打乌看病了，上月么嘞？所以，你没工作嘛呗？可能没得钱了，他妈看病了，八年吧嘞。
OK， 真的。像我们说，我不露面的嘞，你没工啊？他不过，这边是的没工啦，你没工没啦哟，没看下来，当然是几个人，对，第二天当没事业啦。你美工也懂得这个，我们那路米有啥的啦？
你美工啊，咯，就爱美女美工嘛呗。啊，来讲到位，那长期期间，或者有秋风期间，我们来采嘛来怎么样？这种预告位啊，一大树啊，带来的树里面，一大树啊，六百公斤嘞，低价起的路，咱们六百公斤的低价起的是吧？然后期间物理的嘛，面来嘛的，都是地震生的不得地了，咱们来看下龙地吧嘞，地气嘛。东昂山书记啊，咱们我咋是啦？没是啦，是嘞，没工在啥人？东昂山书记的，咱们呢，老在人家是弄的了路。东昂山书记的，但那那个说是人家是弄不路的。这青年嘛嘞，咱们呢，但那那个会讲嘛，人家是弄不路呢。 ဒီလိုအပြိုင်နေတဲ့အခြေအနေမျိုးမှာကျွန်တော်ဖြတ်တန်းနေရတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဦးမောင်ဆုနောက်ထပ်ဆွေးနွေးမဲ့သူတွေဆက်ပြီးဖိတ်ခေါ်ပါမယ်နယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာနေတဲ့ကိုပိုင်ဆိုးဆွေးနွေးဖို့လည်းရောက်ပါပြီတိတိယယောက်နဲ့လူရင်းတူရှင်ဆွေးနွေးပေးကြပါခင်ဗျာကိုပိုင်ဆိုးဆွေးနွေးပါကိုပိုင်ဆိုးဖုန်းလိုင်းကမကောင်းပါဘူးလေတန်းနေကြားနေရပါတယ်ချလိုက်ပါပြန်ခေါ်ပါမယ်နောက်တူကိုတစ်ဆက်တည်းဖိတ်ခေါ်ပါမယ်ရေနံချောင်းကဦးတန်းအောင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒီမှာဗီဒီယိုဆစ်ဖြစ်လာတာကအခုကျွန်တော်150မိသားကိုရောက်ရှိလို့လာပါပြီအဲ့လို150မိသားဗီဒီယိုဆစ်ရဲ့ကျွန်တော်တို့ရလက်ကတော့ကျွန်တော်နိုင်ငံကိုကြာချုံးနိုင်ငံတော်တစ်ခုဆိုရရလက်ကိုပဲကျွန်တော်ပေးခဲ့ပါတယ်အဲ့တော့ကျွန်တော်ဂူဒက်ရှိအခြေအနေရဆိုလို့ရှိရင်ကြာနိုင်ငံကြာချုံးနိုင်ငံဖြစ်နေတဲ့ဒီရင်းစစ်ကမဖြစ်မနေဘူးကျွန်တော်ရပ်ဖို့လိုနေပါပြီအဲ့လိုဗီဒီယိုဆစ်ကိုကျွန်တော်တို့ကတိုက်နေတဲ့လူတွေကဘာပြောလဲဆိုတော့ဟာမင်းတို့ချစ်လို့တိုက်တာလို့ချူရပြောတယ်။နောက်တချို့ကကြတော့အနုဒါတန်းလူကြီးတို့ကျွန်တော်တိုက်တာလို့ပြောတယ်။အဲ့လိုဘာကြောင့်လဲစစ်တပ်စစ်တိုက်တာစစ်တိုက်တာတော့မကောင်းဘူး။အဲ့တော့ကြတော့စစ်တိုက်တယ်ဆိုတာလည်းနောက်တစ်ခုကစစ်တိုက်တာဆိုတာတိုက်ဖို့မနေပေးနေတဲ့လူကြီးရှိတယ်။အဲ့ဒီတိုက်ဖို့မနေပေးနေတဲ့လူတွေကစစ်ပွဲကိုသူရက်ဖို့လည်းအနေပေးနိုင်ဖို့လိုအပ်ပါလေ။အဲ့တော့ကျွန်တော်နိုင်ငံမှာစစ်ပွဲတွေရက်ဖို့ဆိုလို့ရှိရင်စစ်တိုက်ဖို့မနေပေးနေတဲ့လူတွေကပဲစစ်ပွဲတွေကိုရက်ဖို့တောင်းယူရပါလိမ့်မယ်။အားလုံးစစ်တိုက်ဖို့အမိတဲ့လူတွေကိုကျွန်တော်ပြောချင်တယ်။စစ်ပွဲတွေရပ်ဖို့အမိပေးပါလို့ပဲကျွန်တော်ဆွေးနွေးချင်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ဦးတန်းအောင်။ကိုပိုင်ဆိုးဖုန်းလည်းပြန်ကောင်းပါပြီ။ကိုပိုင်ဆိုးဆွေးနွေးပါခင်ဗျာ
။ဟုတ်ကဲ့ပါ။ကျွန်တော်ကတော့ရှေ့ရှေ့ခက်ပါကျွန်တော်လည်းတော့နေပြီးနိုင်ငံရေးလောကထုတ်ကိုကျွန်တော်ဝင်လာတာဖြစ်တယ်။1940ချိန်ကပေါ့လွတ်လပ်ရေးရပြီးကလေးကပြည်တွင်းစိတ်ဖြစ်လာတာဒီနေ့တတိတန်ဖြစ်နေတာ။အဲ့တော့ပြည်တွင်းစိတ်ကိုရတန်းလို့ဖို့အတွက်အခုလိုဗမာတမတော်ကနေပြီးထိုးစစ်စင်ပြေးတယ်။ဒါပြင်းနေတယ်မှာအခုလိုထိုးစစ်စင်ပြေးလုံနေလို့တော့ပြေးတဲ့စိတ်ဟာငှိရှင်ရနိုင်မှာမဟုတ်ပါဘူး။အဲ့တော့တကယ်တော့ငှိရှင်ရကိုလူရှင်တယ်ဆိုလို့ရှိရင်တော့ပြင်းနေတယ်မှာထိုးစစ်တွေကိုရတန်းပြီးဟောစိတ်ကောင်းဆောင်မင်းအွန်လိုင်းပေါ်မှာအရေးကြီးဆုံးလို့ကျွန်တော်မြင်တယ်။အဲ့တော့တကယ်တော့ပြင်းနေတယ်ကစိတ်ဟောထိုးစစ်တွေကိုစိတ်ကောင်းဆောင်လုပ်တဲ့မင်းအွန်လိုင်းကနေပြီးရဲ့အဲ့ဒီစိတ်ဝါထိုးစိတ်တွေကိုရတန်းပြီးရဲ့ဟောငှိရှမ်းရဲ့အခုလက်နက်ကန်အဖွဲစည်းတွေကိုအကုန်လုံးကိုငှိရှမ်းရဲ့ခေါ်ပြီးရဲ့သပွေးပေါ်မှာငှိရှမ်းရဲ့ဆွေးနေပြီးရဲ့ဒေါ်အောင်ဆန်းစိုးကြည်နဲ့တန်ပင်ပြီးရဲ့မင်းအွန်လိုင်းနဲ့ဒေါ်အောင်ဆန်းစိုးကြည်တန်ပင်ပြီးရဲ့ဒါငှိရှမ်းရဲ့ကိုလုံးမယ်ဆိုလို့ရှိရင်တော့ငှိရှမ်းရဲ့ကတော့မြန်မာနိုင်ငံအတွက်အကောင်းဆုံးဖြစ်လာလိမ့်မယ်လို့ကျွန်တော်မြင်တယ်အခုလိုထိုးစိ
တ်တွေနဲ့ကျွန်တော်ကတင်ပါတယ
်နောက်နှစ်တရာပြီး
ကိုပိုင်ဆိုးဆွနေကျင်တာပေါ်လိမျိုးလို့ယူဆပါတယ်ခုခက်ထင်တယ်တချို့တခြားသုံးသပ်ချက်တွေမှာလည်းပဲဟလာစစ်တေစစ်ပွဲတွေမဆိုင်နိုင်ဘူးတိုက်နေကြသေးတယ်ဆိုတာကျွန်တော်တို့ကဘာကြောင့်တိုက်တယ်ဘာလဲဆိုတာတွေတော့ကျွန်တော်တို့ပြောမနေတော့ဘူးစစ်ဖြစ်နေတာအဓိကပဲတိုက်နေကြတာအဓိကပဲဆိုတော့ဒါကိုမရက်ဖဲနဲ့တိုက်နေကြတာကနှစ်ဖက်စလုံးမှာရက်ချင်တဲ့နိုင်ငံကြီးအရာရက်ချင်တဲ့စိတ်ဆန္ဒတကယ်စစ်မှန်တဲ့သဘောထားဆန္ဒမရှိလို့ဆိုတဲ့သုံးသပ်ချက်မျိုးလည်းရှိတယ်အဲ့ဒါကရောဘယ်လောက်ဖြစ်နိုင်ကြည်ရှိလဲဆရာ
ကျွန်တော်အနေနဲ့ဒီနိုင်ငံရဲ့အရာနိုင်ငံရေးစစ်စစ်အနေနဲ့ဒီဟာကိုမမှန်ကန်ကန်နဲ့ကျွန်တော်တို့မြတ်မြတ်တတ်တတ်နဲ့လွတ်လွတ်လပ်လပ်နဲ့ဆွေးနွေးမယ်ဆိုရင်နိုင်ငံရေးအနှစ်သာရပြည်ပြည်ဝဝနဲ့ဆွေးနွေးမယ်ဆိုရင်ကျွန်တော်တို့အရေးအကောင်းကောင်းရှိမယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ဒါပေမဲ့ဒီနေ့ကျွန်တော်တို့နိုင်ငံမှာလက်နက်ကန်အဖွဲ့အစည်းတွေကတော့ပြည်သူစစ်ကအစဆိုရင်တရားကျော်ရှိတဲ့အနေအထားဖြစ်တော့ကဒီနေရာမှာကျွန်တော်တို့ကအားလုံးပါဝင်ပြီးတော့ဆုံဆုံလင်းလင်းဆွေးနွေးနိုင်တဲ့အနေအထားအရေးကိုလုပ်နိုင်တဲ့အနေအထားဆိုတော့ကျွန်တော်တို့ငင်းကြရဲ့ဘက်ကိုရောက်နေမှာဖြစ်ပါတယ်အားလုံးမပါဝင်ဘူးဆိုတော့ဒီလောက်များတဲ့လက်နက်တိုင်အဖွဲ့အစည်းတွေအနေနဲ့တော့ရှေ့ဆက်ပြီးတော့လည်းတော်တော်လေးခက်ခဲအောင်မယ်လို့ကျွန်တော်အနေနဲ့အဲ့လိုပဲမြင်မိပါတယ
်ဟုတ်ကဲ့ကျောင်းမောင်ဆိုကျောင်းမောင်ဆိုကြားပါလားဟုတ်ကဲ့အမှုမောင်ဆိုဟုတ်ကဲ့ဒီမရက်နိုင်တာကနှစ်ဖက်စလုံးမှာဒီလုံလောက်တဲ့ပြေဝရတဲ့စိတ်စင်တာနှစ်ဖက်စလုံးမှာအပြေဝမရှိလို့လို့ဆိုတဲ့သုံးသက်ချက်ကိုရောဆရာဘယ်လိုသဘောရသလဲ
ကျွန်တော်ကလို့မမြင်ဘူးခင်ဗျာအခုဒီနေ့ထဲမှာဖြစ်လာတဲ့စစ်ပွဲတွေကနှစ်ဖက်စလုံးကအကန့်အသတ်နဲ့တိုက်နေကြတာဗျာနော်အကန့်အသတ်မဲ့တိုက်ကြမဲ့ဆိုရဲသဘောမျိုးတော့မတွေ့ရဘူးနှစ်ဖက်စလုံးကသူတစ်ဖက်ကငငယ်ရွေရွေကျက်နေဒီငင်းငယ်ဆွေးနွေးပွဲကိုသွားမယ်ဆိုတဲ့သဘောထားလေးရှိတယ်။အဲဒါမဲ့အဲ့ဒီငင်းငယ်ဆွေးနွေးပွဲသွားဖို့ငငယ်ကြီးမန်ချက်တွေအပေါ်မှာမူတည်ပြီးတော့အကန့်အသတ်နဲ့တိုက်နေကြတယ်လို့ပဲမြင်တယ်။ အခုလောလောဆယ်နှစ်ဖက်စလုံးပါဟု
တ်ကဲ့
ဒီလိုအချိန်မှာကျွန်တော်တို့ငင်းငယ်ဆွေးနွေးပွဲလမ်းစာရှိသေးတယ်လို့ထင်ပါတယ်ဒါပေမဲ့ဟိုဆရာဦးခက်ထိန်ကပြောသလိုပဲငင်းငယ်ဆွေးနွေးပွဲအောင်မြင်ဖို့ဆိုရင်တော့လက်နက်ကင်ပြစ်ပခါထဲမှာပေါဝင်နေတဲ့အဖွဲ့အားလုံးပါဝင်ရေးဒီအခြေခံမူဖြစ်တယ်ဆိုတာကိုတော့ကျွန်တော်စုပ်ကံမှုလိုပါတယ်အဲ့ဒါပါဝင်နိုင်မှလည်းဒီငင်းငယ်ဆွေးနွေးပွဲအောင်မြင်နိုင်မှလို့ယုံကြည်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျမင်းပြားကဥပောင်ကျော်စံဆွေးနွေးဖို့အလှည့်ပါဥပောင်ကျော်စံဆွေးနွေးပါခင်ဗျ
โอเคကျွန်တော်တို့ကတော့ဟိုအစိုးရတစ်ခုတက်လာတိုင်းတက်လာတိုင်းဒီနိုင်ငံရေးဆွေးနွေးပွဲတွေရှိပြီးတော့မှဟိုဟာညီချင်ရမလားလို့ကျွန်တော်တို့ကစောင့်ကြည့်နေတာပါဟိုဘယ်အစိုးရတက်တဲ့ညီချင်တို့ဒီဆိုရလက်ထက်မှာများရမလားရမလားလဲစောင့်နေတာအခုဒီတိုင်းသာပြောနေတော့ကတော့ဟိုဘက်ကလည်းမရဘူးဒီဘက်ကလည်းမရဘူးအစိုးရကလည်းတက်မလို့ပုံမှန်အဟန်တက်လို့မရဘူးတက်မလို့ကလည်းအစိုးရကယုံကြည်မရှိဘူးတိုင်းသားလည်းတက်မတော်ပေါ်ပါယုံချင်မရှိဘူးဆိုရကောယုံချင်မရှိဘူးဟဲ့လို့ဖြစ်နေတာနောက်ဆုံးတော့ကျွန်တော်မြင်တာကတော့နောက်ဆုံးမြန်မာနိုင်ငံမှာကုလသမဂ္ဂညီကြရေးတက်ကိုချပြီးတော့မှညီကြရေးဆွေးနွေးခိုင်းလို့တောင်းမယ်လို့ဒါပဲလမ်းစားပဲဒါတစ်ခုပဲကြံလို့တာလို့အဲ့ဒါအဲ့လိုပဲဆွေးနွေးချိန်ပါလေ
ဟုတ်ကဲ့ဦးမောင်ကျော်စံကျေးဇူးတင်ပါတယ်ကျွန်တော်တို့မောင်ဒသနအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အထက်မှာတော့ပြည်မစ်မတော့မဆုံးနိုင်တဲ့အဓိကအကြောင်းကညီညာရေးဆွေးနွေးကျင်လာတဲ့လူမျိုးရေးပေါ်အခြေခံတဲ့အာဏာခွဲဝေရေးကိုစောင့်တင်နေကြတော့ကြောင်းလို့ယူဆပါရတဲ့။ဦးမြင့်စိုးဆိုတဲ့သောတာရှင်ကလည်းပဲဘာကြောင့်လဲဆိုတော့ယူသားမှုမရှိလို့ပါတဲ့ညီညာရေးရောက်ဖို့တဲ့ကိုပိုင်အကျိုးစီးပွားကိုမျှော်လင့်နေအခွင့်အရေးယူတယ်လက်ရှိဆိုရဲဒီမိုကရေစီပေါ်ဆောင်တွေတော့ကိုအခွင့်ကောင်းအဖြစ်ရှုမြင်သုံးချလိုတယ်။အစိုးရရဲ့နိုင်ငံရေးချက်တဲ့ကိုခွဲထွက်ရေးအခွင့်ကောင်းအဖြစ်ယူလိုတယ်အဲ့ဒါတွေကြောင့်စပွဲတွေဆက်ဖြစ်နေတာပါလို့ဦးမြင့်စိုးဆိုတဲ့သောတာရှင်ကသုံးသပ်ပါတယ်။နောက်တူတည်းဆွေးနွေးမဲ့သောတာရှင်ကတော့မန္တလေးမြို့ကဦးတန်းမောင်လှပါဦးတန်းမောင်ဆွေးနွေးပါခင်ဗျာ
။ဟုတ်ကဲ့ပါအကိုကြီးခုနအကိုကြီးမင်းပြားပြောတာပုဂ္ဂိုလ်ကလည်းသောတာရှင်ကောင်းပါတယ်အကိုကြီး။ဒီအီးမေးလ်နဲ့ပြောတဲ့ပုဂ္ဂိုလ်ကလည်းကောင်းပါတယ်အကိုကြီး။တကယ်တမ်းတမ်းမတော်ကသူကပြောင်းလဲပေးရမှာပါအကိုကြီး။တမ်းမတော်ကမပြောင်းဝဲလဲဒီတိုင်းသားနေပြည်တော်သူပဲလိုက်ထိုးသစ်ဆင်နေတာပါ။ဒီကျွန်တော်တို့ဆိုတာတချင်ကကားသမားပါသူတို့ကလမ်းမှာကလေးတွေကလေးစားနွားတွေနွားစားကြားဟိုသူတို့ကြက်တွေကြက်စားအဖွားကြီးတွေအဖွားကြီးစားအဲ့လိုမျိုးတမတော်တွေကဟိုတစွတ်တော့လောက်တာတွေများပါတယ်သူတို့နောက်သူတို့ရဲ့တယူတန်ကြီးကဘာလို့ဖြစ်လဲဆိုတော့သူတို့လောက်ရကသူပြင်ဖို့တဲ့တင့်ပါရဲ့ကို
ဟုတ်ကဲ့ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့
ဦးတမောင်ကျေးဇူးတင်ပါတယ
်ဟု
တ်ကဲ့ပ
ါ
နောက်တူကတော့မော်လိုက်မျိုးကကိုမျိုးမြင့်ကိုမျိုးမြင့်ဆွေးနွေးပါခင်ဗျ
ဟုတ်ကဲ့ရကျွန်တော်ခုကိုကြီးစင်းနေတာကအောက်မှာလေခုပြစ်တာကလေဝဲရန်စုလေးစီပြည့်တဲ့ဥစ္စာကိုသူဝန်မခံပဲပြစ်တဲ့ပုံစံမျိုးလိုဖြစ်နေကြတာတတ်မလို့ကလည်းတတ်မလို့ငါအထက်အကြီးကဆိုတဲ့ပုံစံမျိုးနဲ့ဟောလို့ဖြစ်နေကြပေါ့ဗျာဘယ်လိုဖြစ်လဲဆိုတော့ဒီကမအောင်မှာကာဒီကိုဦးကြီးတို့ကမရောက်တဲ့သဘောမျိုးလို့ဖြစ်နေကြပါ
ဟုတ်ကဲ့ခင်ဗျာ
ဒီကံရက်ဆဲပါလို့ပြောလို့ရှိရင်ရက်ဆဲရမယ့်သဘောမျိုးကဒီကောင်တက်ပွဲဆိုတာဒီလိုပုံစံမျိုးနဲ့တက်နေမယ်ဆိုလို့ရှိရင်ငင်းငယ်ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးကွာ
ဟုတ်ကဲ့ခင်ဗျာအမျိုးမျိုးကျေးဇူးအများကြီးတင်ပါတယ်နောက်တူကတော့ရန်ကုန်မြို့ကစလိုင်းဘွေကုန်းစလိုင်းဆွေးနွေးပ
ါဟုတ်ကဲ့ဆရာဟိုကဒီကိစ္စကကာထုတ်ဘုသူပစ္စည်းမြောင်းထိုင်ကိုယ်တိုင်လုံနိုင်ပါတယ်သူမလုံချင်လို့ဆိုရင်တော့သူမှလည်းလုံနိုင်မှာလည်းမဟုတ်ပါဘူးအဲ့တော့တော့ဆန်းစစ်ကြီးလုံနေတဲ့ဥစ္စာကတော့နှစ်နှစ်လောက်ဆုံးကြည့်ရမယ်သို့တော်ငရဲချင်းနေတော့မကောင်းပါတော့နောက်ပြည်သူလူထုကတော့ညီမမယ်ဆိုရင်လုံနိုင်တယ်အဲ့တော့နောက်ဆုံးပြောချင်တဲ့ဥစ္စာကတော့ကာချုပ်ကလုံချင်နေဆိုရင်တတ်မတော်လဲကာဖုတ်ပါအဲ့တော့လုံလို့ရတယ်ဆိုတဲ့ဥစ္စာကိုတော့ပြောချင်တာပ
ါဟုတ်ကဲ့ဆလိုင်းကျေးဇူးများကြီးတင်ပါတယ်ဆရာဦးခက်ထိန်နိုင်ဆိုတော့တိုက်ပွဲတွေကရက်မှကောင်းမယ်ရက်မှလည်းပဲတိုင်းပြည်ရဲ့တခြားကိစ္စတွေကိုဟလာအာယုံဆိုင်ပြီးတော့လုံနိုင်မယ်ဖွံ့ဖြိုးတိုးတက်ရေးစသည်အပြင်တိုင်းပြည်မှာလူဆရာတွေကအများကြီးပဲဒါကအားလုံးသိတဲ့ကိစ္စအားလုံးလည်းပဲဒါကိုတပွားတပွားတက်ခါတက်ခါပြောနေကြတဲ့ကိစ္စဆိုတော့အဲ့ဒါကိုမရက်ဖဲနဲ့စက်တိုက်နေကြကြတဲ့ကိုကစစ်တိုက်နေလို့တခုခုတစ်ဖက်ဖက်ကအကျိုးဖြစ်နေတယ်လို့ကျွန်တော်ကတော့အဲ့လိုပဲယူဆတယ်ဆိုတော့စစ်ကိုရက်လိုက်ရင်ဘသူတွေနစ်နာမှာလဲတိုက်နေတော့ဘသူနစ်နာတယ်လဲဆိုတော့လူလူနစ်နာတယ်စစ်မတိုက်ဘူးဆိုရင်ဘသူတွေနစ်နာမှာလဲဆရာဦးခွတ်တင်နာ
စစ်မတိုက်ဘူးဆိုရင်ကျွန်တော်အနေနဲ့ဘသူဒီနစ်နာမယ်မနစ်နာဘူးဆိုတာထက်စစ်မတိုက်ဘူးဆိုရင်တိုင်းပြည်နဲ့ပြည်သူတွေအတွက်အကောင်းဆုံးပါပဲအကျိုးအရှိဆုံးပါပဲ
ဟုတ်ကဲ့ ကျောင်းမောင်စုဒီအချိန်ဒီအောက်မှာဆရာအကောင်းမြင်သေးရဲ့လားစစ်ပွဲတွေရက်မဲ့အလားလားငင်းချမ်းကြီးငင်းချမ်းကြီးတကယ့်ငင်းချမ်းကြီးဒီရားဖို့ထိကိုကျွန်တော်တို့ခဏထားပါဦးတိုက်ပွဲတွေရက်နိုင်မဲ့အလားလားကိုလက်ရှိအချိန်ဒီအောက်မှာဆရာဘယ်လောက်ထိအကောင်းမြင်ထားပါသလဲဆရာဦးမောင်စု
လက်ရှိနေထားမှာတော့ဗျာအခုတိုက်ပွဲဖြစ်နေတဲ့ KIA ပါဝင်မြောက်ပိုင်းမဟာမိတ်ဖွဲ့အဖွဲ့တွေနဲ့ပြန်လဲဆွေးနွေးဖို့ကံလန်းနေတယ်ဆိုရဲအဲတရင်နေကျွန်တော်တို့ထွက်နေတယ်ငင်းကော်မရှင်ကလည်းလူတွေကလည်းပြောတယ်ဆိုတော့ဒါမကြခင်တွေ့ဆုံဆွေးနွေးမယ်အလားအလာရှိတယ်လို့ကျွန်တော်မြင်လို့ရပါတယ်အဲ့တော့စစ်တိုက်တာမကောင်းဘူးတိုင်းပြည်ပဲမကောင်းဘူးဆိုတော့အားလုံးလက်ခံနိုင်ကြပါတယ်အဲစီရင်နီးလမ်းတက်တက်နဲ့ချေရှင်းလို့မရဘူးဆိုတာလည်းအားလုံးသိကြပါတယ်ဒါပေမဲ့ပြဿနာကဘာဖြစ်နေလဲဆိုတော့ဆွေးနွေးနေတဲ့နိုင်ငံရေးပြဿနာတွေအပေါ်မှာစီရဖျားပေးနေဆိုရင်အယူဆကျန်းနေသလိုဒီပြဿနာဖြစ်နေတာပါအဲ့တော့ဒီပြဿနာကိုဖြေရှင်းနိုင်တယ်ဆိုရင်ကျွန်တော်နောက်တစ်ဆင့်တက်နိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျောက်ခက်တဲ့နောက်ဆုံးမိကွန်းမှာဆရာကကိုယ်တိုင်ထဲထဲမှုမပါနေတဲ့ခါကျတော့ခုနမိကွန်းဒီစစ်ပွဲတွေရက်နိုင်မယ်ရှေ့လားလားပေါ့ဆရာဘယ်လောက်ထိအကောင်းမြင်ထားပါသလဲခင်ဗျာ
အဲဒီနေ့ဒီအချိန်ခါရဲ့ချက်ချင်းအနေအထားကိုပြောမယ်ဆိုတော့ပြောဖို့ခက်တာပေါ့လေဒါပေမဲ့ငြိမ်းနေတာကြာရင်လည်းပြန်ပြီးတော့လှုပ်ရှားတတ်တယ်လို့အခုလိုလှုပ်ရှားပြီးတော့တိုက်ပွဲတွေဖြစ်တဲ့ကိစ္စကလည်းပဲအကျိုးစားနေတဲ့အချိန်ကာလဖြစ်တဲ့အတွက်ဒါကတော့အကောင့်ဘက်ကိုလည်းပြန်ပြီးတော့ကြောင်းလေးသွားနိုင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပင်တိုင်းဆွနေပေးတဲ့ဥခက်ထိန်တန်းဥမမောင်ဆိုးတိုက်ပောင်းဆွနေကြတဲ့ကျွန်တော်တို့ဗီဒီယိုတော်ရှင်တွေနားဆင်ကြတဲ့ဗီဒီယိုတော်ရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တို့နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာနောက်ထပ်အကြောင်းအရာတစ်ခုကိုထပ်ပြီးတော့ဆွနေကြသေးတာပေါ့ခင်ဗျာ
တို့သူမခင်ဖြူထွေးနဲ့အတူကိုကြကြောသိန်းစီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပေးခြင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။ဒီကနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြာရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါဦ
း။ဂျာမနီနိုင်ငံဘာလင်မြို့မှာမနေ့လုံးကထရက်ကားတိုက်မှုကရွေချက်ရှိရှိနဲ့တိုက်ခိုက်မှုဖြစ်တယ်ဆိုတော့တန်တရားဖြစ်စရာမရှိဘူးလို့ဂျာမန်ပြည်ရေးဝန်ကြီးကပြောလိုက်ပါတယ်။ကမ္ဘောနဲ့သူကလူတွေပြည့်နေစီကားနေတဲ့ခရစ်မတ်ဇီးတဲ့ကိုခိုးလာတဲ့ထရက်ကားတစ်စင်းနဲ့တမင်သက်သက်ဝင်တိုက်ရာကလူ12ယောက်သေဆုံးပြီး50နီးပါးဒဏ်ရာရခဲ့တာပါ။တိုက်ခိုက်မှုပြီးကမ္ဘောနဲ့ထွက်ပြေးသွားခဲ့ပြီးတဲ့နောက်2ကီလိုမီတာအကွာမှာပဲတန်တရားရှိသူပါကစ္စတန်နိုင်ငံသားတူကိုရဲတပ်ဖွဲ့ကဖမ်းဆီးမိပါတယ်။ဒါပေမဲ့လည်းဖမ်းဆီးမိသူဟာတိုက်ခိုက်မှုကျူးလွန်သူဟုတ်မဟုတ်မသေးချဘူးလို့လည်းအခုကမ္ဘောတော့ဘာလင်ရဲတပ်ဖွဲ့အကြီးအကဲကပြောဆိုနေပါတယ်။တူရကီနိုင်ငံဆိုင်ရာရုရှားတံမကြီးလှုပ်ချန်ခံရမှုကြောင့်တူရကီနဲ့ရုရှားနိုင်ငံကြားဆက်ဆံရေးထိခိုက်မှာမဟုတ်တဲ့အကြောင်းနိုင်ငံကောင်းဆောင်တွေကပြောဆိုလိုက်ကြပါတယ်။ရုရှားနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးချဲ့ဖို့အထူးဖြင့်စီးရီးယားရေးမှာပူးပေါင်းဆောင်ရွက်မှုတွေပေါ်မှာအခုတက်ခိုက်မှုကြောင့်ထိခိုက်မှုမရှိစေဖို့ရုရှားသမ္မတပူတင်နဲ့သဘောတူညီမှုရရှိခဲ့တဲ့အကြောင်းတူရကီသမ္မတကအစ္စတန်ဘူမှာပြောဆိုခဲ့တဲ့အကြောင်းပြည်ထောင်စုဌာန AFP ကဖော်ပြခဲ့တာပါ။စီးရီးယားနိုင်ငံအလက်ပိုမြို့ကသဘုံနဲ့ထင်းချွာနယ်မြေမှာကျန်နေသေးတဲ့သူတွေအနေနဲ့အများဆုံးထွက်ခွာသွားဖို့နဲ့ဒီကနေ့ပဲမြူရဲကိုဝင်တိုက်တော်မှာဖြစ်တဲ့အကြောင်းလက်မနော်စစ်သွေးကြဖွဲ့ Hezbollah ကဒီကနေ့မှာပဲတတိပေးလိုက်ပါတယ် Hezbollah ဖွဲ့က6နှစ်ကြာစီးရီးယားပြည်တွင်းစစ်မှာစီးရီးယားအစိုးရဘက်ကနေကူညီတိုက်ခိုက်ပေးနေတဲ့ဖွဲ့လည်းဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်တွင်နိုင်ငံတကာရေပိုင်နက်မှာပြည်ထောင်စုတင်ပတ်တဲ့တရုတ်နိုင်ငံကတိုက်ဆက်ထားတဲ့ရင်းငုတ် drone ယာဉ်ကိုတရုတ်နိုင်ငံကပြန်လည်လွှတ်ပြောင်းပေးလိုက်ပါတယ်စားတဲ့ပါဝင်မှုနှုံးနဲ့အပူချိန်ပြောင်းလဲကိုတိုက်တာနေတော့တရုတ်နိုင်ငံကတိုက်ဆက်ထားတဲ့နေရာမှာပဲရေရင်ကိုပြန်ပေးခဲ့တာလို့လည်းအမေရိကန်ပင်လယ်ကွန်စစ်တမ်းရုပ်ကပြောဆိုခဲ့ပါတယ်
။တရင်ချင်းချက်ကိုကိုအောင်လွင်းဦးကပြောပြပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမခင်ဖြူတွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 11.33ညလိုင်းဒိုမီတာ40 kHz 9.30လိုင်းဒိုမီတာ48 kHz 6.85ကလိုင်းဒိုမီတာ58 kHz 9.99နဲ့လိုင်းလိုက်မီတာ190 kHz 15.95တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လမ်းပါစေရှင် VOA ကိုအားပေးနာစီနဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.